Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တန်ရဲ့2022ခုနှစ်အောက်တိုဘာလ13ရက်နေ့ဗုဒ္ဓဘာသာနေ့နေ့ခင်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေတိုက်ရိုက်စတင်တင်ဆက်နေပါပြီရှင်ကျွန်မအင်ဂျင်နီယာ VOA မြန်မာပိုင်း Radio စီစဉ်ကိုရုပ်သံနဲ့ပါဖြည့်ဆွဲတင်ဆက်နေပါတယ်လိုင်းတိုမီတာ24 40 52တို့အပြင်လိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
မင်္ဂလာပါခင်ဗျာကျွန်တော်အောင်လူပါဒီမနက်နားဆင်ရမယ့်သတင်းတွေမှာတော့ G20 ဖွဲ့ရဲ့ထိပ်သီးဆွေးနွေးပွဲအတွင်းအာဖဂန်နစ္စတန်နိုင်ငံကိုဒေါ်လာတန်1000ကျော်ကူညီမယ်ကြောင်း EU ကကြေညာလိုက်တဲ့သတင်းမြန်မာနိုင်ငံကနေလုပ်ငန်းတွေအားလုံးရပ်ဆိုင်ပြီးဒီနှစ်ကုန်ပြန်ရုပ်သိမ်းမယ်လို့ British American ဆေးရုံကြီးလုံကပြောလိုက်တဲ့သတင်းစတဲ့သတင်းတွေပေါင်းဝင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နေသူပြောပြပေးသွားမှာပ
ါကောင်းပါပြီရှင်အာဆီယံအထူးတန်တမန်ရဲ့မြန်မာနိုင်ငံခီးစဉ်ဘာကြောင့်ရွှေ့ဆိုင်းလိုက်ပါတယ်
အများဆုံးဖြစ်နိုင်တဲ့ကတော့ဒေါ်ဆန်းစုကြည်နဲ့တွေးပွင့်မရလို့ဖြစ်ဖို့များပါတယ်ဒီမှာမြင်တာလေနောက်တစ်ခုကအာဆီယံ
ဒါကတော့အာဆီယံလူထုအခြေပြုအဖွဲ့အစည်းခေါင်းဆောင်တဦးဖြစ်တဲ့မက်ခင်အိုမာက VOE ကိုပြောသွားတာပါသတင်းစီစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်တခါကချင်ပြည်နယ်ဖားကန့်ဒေသမှာတိုက်ပွဲဖြစ်နေတဲ့နေရာအနီးဒုက္ခသည်စခန်းမှာကိုဗစ်ကူးစက်ခံရတဲ့သတင်းသိပ္ပိုလ်ချက်ကိုလည်းတင်ဆက်မှာပါနောက်ပိုင်းမှာတော့အင်္ဂါနေ့ညဆွေးနွေးတဲ့အမေရိကန်နိုင်ငံရေးအကြောင်းစီကောင်းစရာစတာရီကိုတင်ဆက်ဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်သူကတင်ဆက်မှာပါရှင
်ကမ္ဘာစီးပွားရေးထည်တည်နိုင်ငံပေါင်း20 G20 ဖွဲ့ကအစိုးရခေါင်းဆောင်တွေဝန်ကြီးတွေနဲ့အင်္ဂါနေ့အွန်လိုင်းဆွေးနွေးပွဲအတွင်းအာဖဂန်နစ္စတန်နိုင်ငံအတွက်ငွေကြေးထောက်ပံ့ကူညီဖို့သဘောတူခဲ့ကြပါတယ်။တာလီဘန်တွေအုပ်ချုပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအချက်အလက်နဲ့ကြော်ဝါမဲ့အနေနဲ့ရှိနေတဲ့အကြောင်းကုလသမဂ္ဂတွေးရင်မှုချုပ်ကသတိပေးလိုက်ပြီးတဲ့နောက်မှာပဲ G20 ဖွဲ့ဝင်တွေတွေ့ဆုံကြတာလည်းဖြစ်ပါတယ်
။ If we do not act and help Afghans weather this storm and do it soon,
အာဖဂန်နိုင်ငံရဲ့စံမြေရဲ့အခြေအနေကိုကြော်လွမ်းနေအောင်အချိန်မီမကူညီနိုင်မှုဆိုရင်တော့သူတို့သာမကပဲကမ္ဘာကြီးတစ်ခုလုံးကတန်မိုးကြီးကြီးပေးဆက်ကြရပါလိမ့်မယ်လို့ G20 အဖွဲ့ CEO ဘော်မတိုင်ခင်နိုင်ပိုင်းလုံမှာပဲကုလသမဂ္ဂရုံးချုပ်ရှိရာနယူးယောက်မြို့မှာအတွင်းရေးမှူးချုပ်အန်တိုနီယိုကူတာရက်စ်တရီပေးသွားတာပါအလောက်ကမရှိစားစရာမရှိလူခွင့်ရေးကိုအကောက်အွယ်ပေးနိုင်တာတွေမရှိဘူးဆိုရင်ဘဝတည်ထူထောင်မှုအာဖဂန်နိုင်ငံသားတွေတိုင်းပြည်ကနေထွက်ပြေးကြတာတွေမျိုးရေးစေဝါမှောက်မှုတွေရာဇဝတ်မှုတွေနဲ့အကြမ်းဖက်ကွန်ရက်တွေတိုးလာတာကိုတွေ့ရလိမ့်မယ်လို့လည်းအတွင်းရေးမှူးချုပ်ကပြောဆိုထားပါတယ်ဥရောပသမဂ္ဂ EU ကတော့အာဖဂန်နစ္စတန်နိုင်ငံမှာစာနာမှုဆိုင်ရာအခြေအနေနဲ့စီးပွားရေးလူမှုရေးပြဿနာကြီးမကျေအောင်ဒေါ်လာ1.15ဘီလီယံထောက်ပံ့သွားမယ်အကြောင်းထိပ်သီးဆွေးနွေးပွဲမှာကြေညာခဲ့တာပါဒါပေမဲ့လည်းထောက်ပံ့တွေကိုတာလီဘန်တွေထိန်းချုပ်ခွင့်မပေးဖို့လည်း EU ခေါင်းဆောင်တွေအလေးထားပြောဆိုသွားပါတယ်
အမေရိကန်တပ်တွေရုတ်သိမ်းပြီးနောက်ပိုင်းလူသားချင်းစာနာမှုဆိုင်ရာအချက်အလက်တွေနဲ့ရင်ဆိုင်နေရတဲ့အာဖဂန်နစ္စတန်နိုင်ငံရေးဦးစားပေးဖို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာကမ္ဘာစီးပွားရေးထိပ်သီးနိုင်ငံတွေနဲ့အွန်လိုင်းတွေ့ဆုံဆွေးနွေးခဲ့ကြောင်းသမ္မတအင်ဂျီရောကအင်ကာနီမှပြောပါတယ်။အချမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးနိုင်ငံတကာလူသားချင်းစာနာမှုအခုအညီတွေပေးအပ်နိုင်ရေးဂျိုးဘန်မှုတွေနဲ့ပတ်သက်လို့အပြုသဘောဆွေးနွေးခွင့်ရခဲ့ကြောင်းလည်းအင်ဂျီရောပြောခွင့်ရဂျန်ဆာကီကပြောပါတယ်။ဩဂုတ်လတဲ့အာဖဂန်နစ္စတန်ကနေတပ်တွေရုတ်သိမ်းပြီးနောက်ပိုင်းနိုင်ငံတကာခေါင်းဆောင်တွေပထမဆုံးအချိန်အွန်လိုင်းကနေတွေ့ဆုံခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအမေရိကန်ဆိုရာတာဝန်ရှိသူတွေဟာကာတာနိုင်ငံဒိုဟာမြို့မှာပထမဆုံးအချိန်ဖြစ်တာလီဘန်တွေနဲ့လူချင်းတွေ့ဆုံပြီးဆွေးနွေးခဲ့တာပါ။နှစ်ဖက်ကြားသဘောတူညီချက်တစုံတရာရရှိကြောင်းပြောဆိုရမှရှိသလိုအာဖဂန်နစ္စတန်နိုင်ငံကိုသိမ်းပိုက်အုပ်ချုပ်နေတဲ့တာလီဘန်တွေကိုတရားဝင်အစိုးရအဖြစ်အမေရိကန်ကလည်းအတိအမှန်မပြုသေးပါဘူးရှင်။
ရုရှားနိုင်ငံမှာကိုဗစ်ကာယောဂါကြောင့်တနေ့တည်းလူပေါင်း983ယောက်စံချိန်တင်သေဆုံးတဲ့အကြောင်းကိုရိုနာဗိုင်းရပ်စ်ယောဂါတိုက်ဖျက်ရေးအဖွဲ့ကအင်္ဂါနေ့မှာပြောလိုက်ပါတယ်။ယောဂါကူးစက်မှုတွေတိုးလာနေတဲ့ရုရှားနိုင်ငံမှာအတည်ပြုလူနာသေ28190ရှိရာကြောင်းပြီးခဲ့တဲ့ဒီဇင်ဘာလတည်းက2900ကျော်စံချိန်နီးပါးအထိရှိခဲ့တာပါ။ရုရှားတောင်ရှိသူတွေကတော့ကူးစက်မှုတွေတိုးလာတာဟာကာဝယ်ဆေးထိုးတဲ့စီစဉ်အားနည်းချက်တွေကြောင့်လို့အဖြစ်ဖြစ်နေပါတယ်။ဒီနေ့ဆက်မဲ့မှာပဲစပနစ်ကိုဗစ်ကာဝယ်ဆေးတွေစတင်ဖြန့်ဝေခဲ့ပေမဲ့လူကြီးရဲ့သုံးပုံတစ်ပုံလောက်သာကာဝယ်ဆေးအပြည့်ထိုးရသေးတယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားတာပါ။ရုရှားသမ္မတဗလာဒီမီယာပူတင်ကတော့ကာဝယ်ဆေးထိုးတဲ့သူတွေပုံများလာအောင်မချသေးရင်တော့ပဲရွေးချယ်ခံထားကြရတဲ့လွှတ်တော်မှတ်တွေတက်တက်ချွတ်ချွတ်ဦးဆောင်ကြိုးပမ်းမှုတိုက်တွန်းထားတဲ့အကြောင်းရိုက်တာသတင်းကဖော်ပြပါရတယ်။အစိုးရကတော့ကာဝယ်ဆေးတွေကိုမဖြစ်မနေအမိန့် မဖြစ်မနေထိုးကြဖို့အမိန့်ထုတ်ဖို့လည်းတွန်းဆုံနေပါတယ်။ကာကွယ်ဆေးမထုတ်မနေရအမိန့်ထုတ်ဖို့ဒီသံတော်အာဏာပိုင်တွေအပေါ်မှာမူတည်နေတယ်လို့လည်းရုရှားဆိုရပြောခွင့်ရပုဂ္ဂိုလ်ကတင်းလာနေတော့ကပြောဆိုထားပါတယ်။ဒီချိန်ထဲမှာပဲအင်္ဂါနေ့ကပြတိမာလွတ်တော်ကပြည့်စုံထားတဲ့အစီအစဉ်စာတစ်စောင်ထဲမှာကိုဗစ်ကာယောဂါနဲ့စတင်ရင်ဆိုင်ရချိန်မှာအဆိုးရွားကအတော်လာတွေကတ်တက်ထိန်းချုပ်ဖို့နှောင့်နှေးတာကြောင့်နှင်းနာဆုံးရှုံးမှုတွေကျုံ့ရတဲ့အကြောင်းဖော်ပြခဲ့ပါတယ်။
ကိုရိုနာဗိုင်းရပ်စ်ကပ်ပြီးယောဂါကနေကမ္ဘာစီးပွားရေးပြန်လည်နလန်ထမှုနှိမ့်ခွင့်နေပြီးကျန်းမာရေးဆိုင်ရာပြဿနာတွေပိုဖြစ်လာနိုင်တဲ့အန္တရာယ်ကများလာနေကြောင်းနိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ကအင်္ဂါနေ့မှပြောပါတယ်ကမ္ဘာစီးပွားရေးအင်အားအကြီးဆုံးအမေရိကန်ပြည်ထောင်စုရဲ့2021ခုနှစ်ဖွံ့ဖြိုးမှုနှုန်းကိုအရင်ခုနှစ်ရာခိုင်နှုန်းခန့်မှန်းချက်ကနေ၁ရာခိုင်နှုန်းလျှော့ချလိုက်ပြီး6ရာခိုင်နှုန်းအဖြစ်လျှော့ချသတ်မှတ်တာပါအမေရိကန်စီးပွားရေးရဲ့80ရာခိုင်နှုန်းဖြစ်တဲ့သုံးသူတွေရဲ့ငွေကြေးသုံးစွဲမှုနှိမ့်ကွေလာတဲ့အချက်ပြည်ပစိတ်ကမ်းတွေကနေကုန်စည်တည်ယူပို့ဆောင်ရေးနှောင့်နှေးမှုတွေကြောင့်အမေရိကန်ရဲ့ဖွံ့ဖြိုးမှုခံမှန်းချက်ကိုလျှော့ချလိုက်တာဖြစ်ကြောင်း IMF ကပြောပါတယ်ဒီနှစ်အတွက်ကမ္ဘာစီးပွားရေးဖွံ့ဖြိုးမှုနှုန်းကို 5.9 ရာခိုင်နှုန်းအဖြစ် IMF ကခန့်မှန်းပါတယ်ဒီခံမှန်းချက်ဟာဆိုရင်ပြီးခဲ့တဲ့ဇူလိုင်လကခန့်မှန်းထားချက်ထက် 0.1 ရာခိုင်နှုန်းလျော့သွားတာဖြစ်ပါတယ်လာမယ့် 2022 ခုနှစ်အတွက် 4.9 ရာခိုင်နှုန်းဖွံ့ဖြိုးမှုနှုန်းသတ်မှတ်ချက်ကတော့မပြောင်းလဲပါဘူးဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်မျိုးကွဲ Delta ကူးစက်မှုမြန်ဆန်လာပြီးဗီဇာပြောင်းမျိုးကွဲတစ်တွေရဲ့ချိန်ချမှုကြောင့်ကပ်ပြီးယောဂါကြီးကိုမြန်မြန်ကျော်လွှားနိုင်ရေးမရေမရာဖြစ်စေတယ်လို့လည်း IMF ကပြောဆိုထားပါတယ်ရှင
်ဒီလိုရေအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.13 ဘိုင်းလိုမီတာ40 kHz 9.13ဘိုင်းလိုမီတာ51 kHz 5859နဲ့ဘိုင်းလိုမီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖီယိုအမေရိကန်အသံမြန်မာပိုင်းစီစဉ်ရဲ့ပေါ်ထုံးနေ့မနက်ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဆရာနာသိမ့်ပြီးနိုင်ငံရေးမတည်မငြိမ်အခြေအနေကြုံနေရတဲ့မြန်မာနိုင်ငံကနေလုပ်ငန်းတွေအားလုံးရပ်ဆိုင်ပြီးဒီနှစ်ကုန်ပြည်ယုံသိမ့်မှာဖြစ်တဲ့အကြောင်းဗြိတိန်အမေရိကန်စီးရွက်ကြီးလုပ်ငန်းကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာရေရှည်စီးပွားရေးအလားအလာပေါ်တုံ့တက်ပြီးလုပ်ငန်းတွေအားလုံးကိုရပ်ဖို့ဆုံးဖြတ်လိုက်တာဖြစ်တဲ့အကြောင်းလဲကုမ္ပဏီကရော်တာသတင်းဌာနကိုပြောဆိုခဲ့တာပါမြန်မာနိုင်ငံမှာစစ်တပ်ရဲ့အုပ်ချုပ်မှုတွေဆုံးသက်ပြီးနိုင်ငံရေးစီးပွားရေးလွတ်လပ်ခွင့်တချို့ရရှိလာခဲ့ပြီးနောက်2013ခုနှစ်မှာဗြိတိန်အမေရိကန်စီးရွက်ကြီးကုမ္ပဏီကလုပ်ငန်းတွေစတင်လုပ်ကိုင်နေတာဖြစ်ပါတယ်မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာဏာသိမ်းလိုက်ပြီးနောက်ပိုင်းပြည်တွင်းပြည်ပစီးပွားရေးလုပ်ငန်းတွေပေါ်ရိုက်ခတ်လာနေရမှာနော်ဝေးနိုင်ငံကတယ်လီနော့ဆက်သွယ်ရေးကုမ္ပဏီကလည်းမြန်မာနိုင်ငံကလုပ်ငန်းတွေကိုရောင်းချခဲ့တဲ့အထိပါအာရှဖွံ့ဖြိုးရေးဘဏ် ADB နဲ့ကမ္ဘာ့ဘဏ်တွေအပါအဝင်နိုင်ငံတကာဖွဲ့စည်းတွေကတော့နိုင်ငံရေးအခြေအနေနဲ့လက်လက်ကန်ပိတ်ခတ်တွေအပြင်ကိုဗစ်ကာယောဂါကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးမှာထိခိုက်မှုတွေကြိုးဝါနိုင်တယ်လို့ခန့်မှန်းထားပါတယ်အမေရိကန်နဲ့ဥရောပသမဂ္ဂ EU ပါဝင်အနောက်နိုင်ငံတွေကလည်းမြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီအနေနဲ့ဆက်နွယ်သူတွေလုပ်ငန်းတွေကိုပြစ်ပတ်ထားတံခတ်မှုတွေချမှတ်ထားပြီးနောက်ထပ်အရေးယူဖို့လည်းပြင်ဆင်ထားကြပါတယ်
မြန်မာနိုင်ငံမှာဆ ਿਆ နာတင်ပြီးနောက်ပိုင်းစတင်ခဲ့တဲ့လူသားချင်းစာနာထောက်ကူမှုအစီအစဉ်နဲ့ယာယီအရေးပေါ်တုံ့ပြန်ဆောင်ရွက်ရေးအစီအစဉ်အတွက်လိုအပ်တဲ့ရန်ပုံငွေမရသေးတာကြောင့်နိုင်ငံတကာဘက်ကပိုပြီးထည့်ဝင်လှူဒန်းကြဖို့ကုလသမဂ္ဂကပန်ကြားလိုက်ပါတယ်။ဆ ਿਆ နာတင်ခံရပြီးနောက်ပိုင်းလိုအပ်သူတွေကိုကူညီပေးနေတဲ့အစီအစဉ်အတွက်ဒေါ်လာ385သန်းပန်ကြားထားတာမှာထည့်ဝတ်တောင်ပြည့်အောင်မရသေးဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျယ်ရစ်ကအင်ကာနစ်လုပ်တဲ့New York ကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ
် Country team there says deeply concerned over the current low levels of funding to address the needs of 3 million women, children and men as of yesterday
အခုညီလိုအပ်နေတဲ့အမျိုးသမီးကလေးငယ်နဲ့အမျိုးသားစုစုပေါင်းလူပေါင်း3,000ကိုကူညီပေးနိုင်ရေးအတွက်လက်ရှိရန်ပုံငွေနည်းနေတဲ့ကိစ္စကိုမြန်မာနိုင်ငံမှာရှိနေတဲ့ကုလသမဂ္ဂအဖွဲ့အစည်းနဲ့ပူးပန်နေရာချောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျယ်ရစ်ပြောသွားတာပါကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့အလူရှင်တွေအနေနဲ့မြန်မာနိုင်ငံတွင်ဒုက္ခရောက်နေကြသူတွေနဲ့စည်းလုံးညီညွတ်စွာအတူရပ်တည်ပြီးငွေကြေးတိုးမြှင့်ပံ့ပိုးကြဖို့မြန်မာဆိုင်ရာကုလသမဂ္ဂအဖွဲ့ကတိုက်တွန်းထားကြောင်းလဲသူကပြောပါတယ်ရှင
်။အိန္ဒိယနိုင်ငံကထိန်းချုပ်ထားတဲ့ကက်ရှမီးယားဒေသမှာအင်ကာနေတုံးကတိုက်ခိုက်မှုနှစ်ခုအတွင်းအစိုးရတပ်ဖွဲ့ရဲ့လက်ချက်နဲ့စစ်သွေးကြွအဖြစ်မသိငါသူ၅ဦးသေဆုံးတဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ပတ်စံမှုအတွက်အငင်းပွားနေတဲ့ဒေသမှာအပြန်အလှန်ပြစ်ခတ်တိုက်ခိုက်မှုတွေအတွင်းတပုံတွေရဲ့လက်ချက်နဲ့စစ်သား၅ဦးသေဆုံးပြီးနောက်တစ်နေ့မှာဖြစ်ပွားခဲ့တာပါ။တောင်ပိုင်းရှိုပီယန်ခရိုင်တွင်က အီမန်ဆာဟာဒေသမှာစစ်သားတွေနဲ့အကြမ်းဖက်မှုတန်ဖြန်တက်ဖြည့်ရေးတပ်ဖွဲ့တို့ဝင်ရောက်စီးနင်းပြီးနောက်ပိုင်းပထမဆုံးတက်ခိုက်မှုဖြစ်ပွားခဲ့တာပါ။အဲဒီအနေနဲ့နောက်ပိုင်းမှာလူမျိုးတပ်ဖွဲ့တွေကအေရီယာ2ဝိုက်ကိုဝိုင်းရံပိတ်ဆို့ရာကစစ်သွေးကြော်တွေလက်နက်ချဖို့ညှဉ်းဆန်ခဲ့ပြီးနောက်မှာပြစ်ခတ်တက်ခိုက်မှုဖြစ်ခဲ့တာလို့လည်းရေးတပ်ဖွဲ့ကပြောဆိုခဲ့ပါတယ်။
ယူကရိန်းနိုင်ငံမြို့တော်ကီယက်မှာအင်ကာနေကယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီနဲ့တွေ့ဆုံခဲ့တဲ့ဥရောပသမ္မတခေါင်းဆောင်တွေကယူကရိန်းနဲ့ဆက်ဆံရေးခိုင်မာတိုးတက်ရေးအထူးသဖြင့်ရုရှားအရေးနဲ့စွန့်အင်လုံခြုံရေးတို့အတွက်ဂရုပြုခဲ့ကြပါတယ်။နိုင်ငံရေးနဲ့စီးပွားရေးဆက်ဆံမှုတိုးတက်စေရေးနှစ်ဆင်ကျင်းပတဲ့23ချိန်မြောက် EU ယူကရိန်းထိပ်သီးဆွေးနွေးပွဲမှာယူကရိန်းသမ္မတဥရောပကောင်စီဥက္ကဋ္ဌ Charles Michael ဥရောပကော်မရှင်ဥက္ကဋ္ဌ Ursula von der Leyen တို့တွေ့ဆုံဆွေးနွေးတာဖြစ်ပါတယ်။ဆွေးနွေးမှုထဲမှာစွန့်အင်အရေးကဦးစားပေးကိစ္စလည်းဖြစ်ပါတယ်ရှင်။ကောင်လွေဦးနဲ့မတ်တင်ကြီးထိုက်ပါရှင်ဗုဒ္ဓဘုရားနေနဲ့ခင်တည်င်းစီစဉ်ကိုတင်ဆက်ခဲ့တာပါအခုတော့ယာရုကဆင်းဖို့ဖိအားပေးချင်းချောက်ခံရတယ်လို့သမရဦးဝင်းမြင့်ထွက်ဆိုခဲ့တာကိုကြည်ကြရအောင်ပါရှင်ဖေဗူလာ1ရက်ဆရာနာတိန်းတဲ့နေ့ကသူ့ကိုကျမ်းမာရေးအကြောင်းပြခြင်းနဲ့ယာရုကဆင်းပေးဖို့စစ်အရာရှိနှစ်ယောက်ကလာပြောခဲ့တယ်လို့သမရဦးဝင်းမြင့်ကပြောကြားခဲ့ပါတယ်ယာရုကဆင်းမပေးရင်အန်ရယ်ရှိနိုင်တယ်လို့လည်းချင်းချောက်ခဲ့ကြောင်းဦးဝင်းမြင့်ကသူ့အမှုကြားနာချိန်မှာထွက်ဆိုခဲ့တာပါသမရဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့၃ယောက်အပေါ်အမှုတတွဲတဲ့ဆွဲချက်တင်ထားတဲ့အမှုအတွက်တက်တေအနေနဲ့သမရကကိုယ်တိုင်ထွက်ဆိုခဲ့တာဖြစ်ပါတယ်ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုနန်းလောင်ကပြောပြမှာပါရှင်
သမရဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့၃ယောက်ကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုရာဇသက်ကြီးပုံမှန်905ခခွေနဲ့အမှုတတွဲတဲ့ဆွဲချက်တင်ထားတဲ့အမှုကိုဒီကနေ့နေပြည်တော်တည်တံတရားရုံးမှာစစ်ဆေးခဲ့ပါတယ်။ဒီကနေ့ကြားနာစစ်ဆေးမှုအတွင်းသမရဦးဝင်းမြင့်ကတရက်ပြိုင်တက်တည်အနေနဲ့ပထမဆုံးအကြိမ်ထွက်ဆိုခဲ့ပါတယ်။စစ်တပ်ကအာနာသိန်းနဲ့ဖေဗရူလာတရက်နေ့မှာသူရတူးကနေဆင်ဖို့စစ်တပ်အရာရှိနှစ်ယောက်ကလာရောက်ဖိအားပေးခဲ့ပြီးတဲ့နောက်သူဖမ်းဆီးခံခဲ့ရတဲ့အကြောင်းတရားရုံးမှာရှောက်ထားထွက်ဆိုခဲ့တယ်လို့ NLD ရဲ့ရှေ့နေကြီးဦးခင်မောင်စောက VOA ကိုပြောပါတယ်
။အဲဒီမှာဦးမင်းကသူကဖေဗရူလာတရက်နေ့ကသူဖမ်းဆောင်တဲ့အကြောင်းကိုစာပြောတာပါ။ဒီလိုကြီးကြီးပြပုံကြီးအဆင်ပြေတယ်။ဟမ်အဲဒီတရားရှိကြီးနှစ်ယောက်ကလာပြီးတော့ကျေဒီနေ့တာပြရဟာဆိုတော့တမလိုက်ရလို့နေပြီးတော့ဒီခေါ်ဒီလိုလိုချင်မှရေးချင်ပြရတယ်။အဲဒီကဒီကချင်မှကောင်းတယ်ဆိုတဲ့အကြောင်းအဲ့လိုပြောရတာကျတော့အဲ့ဒီအရာရှိကြီးတွေကဒီဘေးကအဲ့ဒါအလိုရင်းလိုက်ရင်တော့တမလိုက်မှာဟိုဖြစ်နေတယ်အလေးရှိနေတယ်ဘာဖြစ်လဲ။အဲ့ဒီလိုအကျံတော်ပြီးတော့အဲ့ဒီအချင်းကလေးကသူပြောနေမှာအဲ့ဒီအချင်းကလေးကသူအပန်းခံရတယ်။ဒီနည်းကလည်းမတွေ့ရဘူး။ဒီလိုတွေကလည်းတော့အဆက်အသွယ်နဲ့ပြည်မှလည်းမရဘူးဖန်ဆိုင်ပြီးနောက်ပိုင်းမှာထွက်တယ်ဆိုရယ်ဒီလိုဆွဆွဲထားတယ်ဒီကြီးကထွက်တယ်ဆိုရယ်စာရီကတော့ဒီဘန်းကလည်းနောက်မှထွက်တာလေအဲ့ဒါဘာမှမသိဘူးပြောရပြီးလို့မသိဘူးအဲ့ရမလို့ဒီနေ့ဆိုင်လို့ပြောရပါလား
စစ်အာဏာသိမ်းပြီးတဲ့နောက်ဖေဖော်ဝါရီ9ရက်နဲ့ဖေဖော်ဝါရီ13ရက်နေ့တွေမှာ NLD ဗဟိုအလုံးမှုဆောင်အဖွဲ့ကထုတ်ပြန်ခဲ့တဲ့ထုတ်ပြန်ချက်တစ်ခုနဲ့ပတ်သက်လို့ဒါဟာအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လုပ်တယ်ဆိုပြီးတရားစွဲခံထားတာဖြစ်ပါတယ်။အဲ့ဒီထုတ်ပြန်ချက်ထဲမှာစစ်အာဏာသိမ်းမှုကိုကံကွယ်ကြောင်းစစ်အာဏာသိမ်းမှုလက်မခံကြောင်းတွေကိုရေးသားဖော်ပြထားပါတယ်။သူတို့ဖမ်းဆီးခံရပြီးတော့ဘယ်သူနဲ့မှတွေ့ဆုံခွင့်မရချိန်မှာ NLD ပါတီကထုတ်ပြန်တဲ့စာကိုအကြောင်းပြတရားစွဲရဟာအထိတ်ပဲမရှိဘူးလို့သမရဦးဝင်းမြင့်ကဒီကနေ့ထွက်ဆိုချက်တွေမှာပြောကြားသွားခဲ့ပါတယ်။တရလိုရှိနေတွေဖက်ကမေးမြန်းမှုတွေမှာ CRPH, NUG နဲ့ PDF တို့အကြောင်းသိရှိသလားဆိုတဲ့မေးခွန်းတွေကိုမေးခဲ့တယ်လို့ရှိနေကြီးဦးခင်မောင်စောကပြောပါတယ်။ဒီကနေ့ကြားနာပွဲအတွင်းစစ်မေးချက်တွေကိုပြည်သူကိုချပြပေးနိုင်ဖို့ဒေါအောင်ဆန်းစုကြည်ကမေးမြန်းခဲ့တယ်လို့ရှိနေတွေကိုလည်းမျှဝေပေးဖို့ညွှန်ကြားခဲ့တယ်လို့ဦးခင်မောင်စောကပြောပါတယ
်။ဒေါအောင်ဆန်းစုကြည်ကအဲ့ဒီဟာကိုနားထောင်နေခါကြလို့ဒီလိုမျိုးမေးခွန်းတွေဟုတ်ကဲ့ဟိုအဓိကစစ်မေးအဲ့ဒါကြီးအများကြီးဒီလိုရှိတယ်လားအဲ့တော့ယုံနေနေလာတော့ပြစ်ပစ်ထားအောင်ရှိဘူးယုံကလည်းဟိုကို public media ကမဝင်လာတာ open ကိုလည်းတတ်ပါတာအဲ့ဒီလိုရှိပါလေကျွန်တော်ကတော့အဲ့ဒါကိုအများကြီးကြည့်အောင်တော့တစ်ခုစီတော့ပြန်ကြရလို့ဘယ်နဲ့စတော့လာကြည့်ပြောပါပါလေ
ဒီကနေ့ကြားနာတဲ့ရဇသက်ကြီးပုံမှန်905ခခွေအမှုဟာဒေါအောင်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့အပေါ်ပထမဆုံးဆွဲချက်တင်ထားတဲ့အမှုဖြစ်ပါတယ်။ တရင်ကျုံရုံပရက်ပြီးလာမယ့်တပတ်ကျော်အောက်တိုဘာ26ရက်မှသာပြန်လည်စစ်ဆေးတဲ့အခါကျရင်တော့တောင်အောင်ဆန်းစုကြည်ကိုယ်တိုင်တက်သေးထွက်ဆိုမှဖြစ်တယ်လို့ရှင်းနေတွေကပြောပါတယ်နေပြည်တော်တည်တံတရားရုံးမှာဒီကနေ့အဲ့ဒီအမှုအပြင်ဒေါက်အောင်ဆန်းစုကြည်တယောက်ထဲအပေါ်ပုံမှန်25နဲ့တရားဆွဲထားတဲ့သဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးအမှုကိုလည်းစစ်ဆေးပါတယ်အဲ့ဒီအမှုအတွက်လာမယ့်ရုံးချိန်မှာတော့စွဲချက်တင်တင်မတင်တရားသူကြီးကဆုံးဖြတ်နိုင်တယ်လို့ရှင်းနေဦးခင်မောင်စောကပြောပါတယ်အပတ်စဉ်နေ့တိုင်းနေပါအမှုတွေကိုလိုက်ပါစစ်ဆေးနေရတဲ့ရှင်းနေတွေအနေနဲ့လည်းအမှုအတွက်ပြင်ဆင်နိုင်ခြင်းမလုံလောက်ဘူးလို့ပြောကြပါတယ်
နားလာပါရှင်အခုတော့အာဆီယံအထူးတန်တမန်မြန်မာနိုင်ငံကိုရောက်လာတဲ့ကိစ္စကြည့်ကြရအောင်ပါရှင်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်ဟာအင်္ဂါနေ့တုန်းကမြန်မာနိုင်ငံကိုလာရောက်ဖို့စီစဉ်ခဲ့ပေမဲ့ရောက်ရှိမလာခဲ့ပါဘူးအခုလိုရောက်ရှိမလာတာဟာအာဆီယံဘက်ကတောင်းဆိုထားတဲ့ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ကိုစစ်ကောင်စီဘက်ကခွင့်မပြုတာကြောင့်ဖြစ်တယ်လို့လေ့လာသူတွေကတုံ့ပြန်ကြပါတယ်ကိုစောမိုးကျော်ကတင်ပြမှာပါရှင
်မြန်မာနိုင်ငံဆိုင်ရာအာဆီယံအထူးကိုယ်စားလှယ်မစ္စတာအရာဝန်ယူဆဖာမြန်မာနိုင်ငံကိုအင်္ဂါနေ့မှာလာရောက်ဖို့ရှိပေမဲ့ရောက်ရှိခဲ့ခြင်းမရှိပါဘူးစစ်ကောင်စီတာဝန်ရှိသူတွေကတော့အာဆီယံကိုယ်စားလှယ်လာရောက်မဲ့အစီအစဉ်ပြတ်သွားတာမဟုတ်ပဲရက်ရွှေဆိုင်လိုက်တာဖြစ်ကြောင်းပြောဆိုပါတယ်ဒါပေမဲ့အာဆီယံဘက်ကတော့ရက်ရွှေဆိုင်လိုက်တယ်လို့ထုတ်ပြန်ခြင်းမရှိပါဘူးအခုလိုအာဆီယံကိုယ်စားလှယ်လာရောက်မဲ့အစီအစဉ်ပြတ်သွားတာဟာဒေါက်ဆန်းစုကြည်လိုအရေးပါတဲ့ခေါင်းဆောင်နဲ့တွေ့ခွင့်မရလို့ဖြစ်နိုင်တယ်လို့တုံ့တပြောဆိုမှုတွေရှိပါတယ်မြမအရေးလှုပ်ရှားတဲ့ရှေပြေးအတန်အဖွဲရဲ့ဘုတ်အဖွဲဥက္ကဋ္ဌဒေါခင်အောင်မာကတော့အခုလိုတုံ့တပြောဆိုပါတယ
်အများဆုံးဖြစ်နိုင်တဲ့ကတော့ဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်မရလို့ဖြစ်ဖို့များပါတယ်ကျွန်မမြင်တာလေနောက်တစ်ခုကအာဆီယံစပက်ရှယ်အန်ဗွိုင်းအနေနဲ့ကသူ့ရဲ့တာဝန်နဲ့လှုပ်ပိုင်ခွင့်မရဘူးကသူကအာဆီယံသဘောတူညီချက်၅ချက်ကိုအကောင့်ထဲပေါ်ရမှာဖြစ်တဲ့အတွက်ကြောင့်အဲ့ဒီမှာအဓိက point တစ်ခုကပါနေလဲဆိုတော့မြန်မာနိုင်ငံရဲ့ကြုံနေရတဲ့အကြက်တဲစိန်ခေါ်ချက်ပြဿနာတွေကိုဖြေရှင်းမယ်ဆိုရင်တက်ဆိုင်သူအားလုံးနဲ့တွေ့ဆုံဆွေးနွေးရမယ်ဆိုတော့ပါတာ哦ဆိုတော့သူ့အနေနဲ့ကသွားမယ်ဆိုရင်တော့ဒေါ်ဆန်းစုကြည်တို့နဲ့တွေ့ခွင့်မရဘဲနဲ့သွားရင်တော့သူ့ကိုမြန်မာနိုင်ငံပြည်သူတွေကလည်းဘလောက်ထိ warning ပေးထားလဲဆိုတာလည်းသူသိတယ်လေအားလုံးကလည်း warning ရောမှကျမတို့အားလုံးဆိုလည်းတေချာလို့မျိုးအစည်းအဝေးတွေမှာရောပါရောပေါ့နော်အကုန်လုံးပြောထားတော့သူ့အနေနဲ့ကတော့ဒီကိစ္စကိုတေချာပေါ့မဖြစ်မနေသူလောက်ရမယ်ဟာလို့မြင်တယ်ဒေါက်ဆက်စုကြည်လို့လည်းတွေးဖို့ပေါ့နော်စစ်ကောင်စီဘက်ကတွေးခွင့်မပေးရင်တော့သူသွားတဲ့ဥစ္စာဟာစစ်ကောင်စီကိုနိုင်ငံရေးအရအတိအမှတ်ပြုလိုက်ရတဲ့ legitimacy ပေးလိုက်ရတဲ့ဟာမျိုးဖြစ်သွားမယ်ဟာမျိုးတော့သူလည်းလုံးလုံးမရဘူးဆိုတဲ့ဟာမျိုးကိုမြင်လို့တော့ပြန်ဆုတ်တယ်လို့တော့ကျွန်မထင်ပါတယ
်အာဆီယံကိုယ်စားလှယ်ဘက်ကတော့ဒေါက်ဆက်စုကြည်နဲ့တွေးဆောင်ခွင့်တောင်းထားပါတယ်ဒါပေမဲ့စစ်ကောင်စီဘက်ကတော့တွေးခွင့်မပေးနိုင်ဘူးလို့ညှင်းထားပါတယ်အမှုရင်ဆိုင်နေရတဲ့အတွက်တွေ့ခွင့်ပေးဖို့မဖြစ်နိုင်ဘူးလို့ပြီးခဲ့တဲ့လကုံပိုင်ကသတင်းစာရှင်းလင်းပွဲတစ်ခုမှပြောခဲ့တယ်လို့ပြီးခဲ့တဲ့ရက်ကမီးနီချီသတင်းစာကအာဆီယံကိုယ်စားလှယ်ကိုဒေါန်ဆန်းစုကြည်နဲ့တွေ့ခွင့်ပေးမလားလို့မေးတာကိုတော့ဂျပန်နိုင်ငံမှာအမှုရင်ဆိုင်နေရတဲ့ဝန်ကြီးချုပ်တယောက်ကိုတခြားနိုင်ငံကတွေ့ခွင့်တောင်းရင်ဂျပန်အစိုးရကရောပေးမလားလို့စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်ဇော်မင်းထွန်းကပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့ပြဿနာတွေကိုဖြေရှင်းဖို့အရှိတောင်အရှအသင်းအနေနဲ့တကယ်တမ်းထိတိယောက်ယောက်ဝင်ရောက်ဆောင်ရွက်နိုင်ခြင်းမရှိဘဲတာဝန်ရယူထားတာမျိုးဆိုရင်တော့မြန်မာပြည်သူတွေအတွက်လဲနစ်နာတယ်လို့ဒေါက်ခင်အောင်မာကမြင်ပါတယ်။အ
ဲ့ဒီမှာပဲစင်ခေါ်ချက်ဖြစ်နေတာ။တကယ်တမ်းကအာဆီယံကသူ့ရဲ့လောက်ကိုင်းနိုင်စွမ်းမြန်မာနိုင်ငံအကြတဲ့ပြဿနာကိုဖြေရှင်းဖို့အတွက်သူမှလုံနိုင်စွာမရှိဘူးဆိုတော့သူကအရင်ဆုံးဝန်ခံလိုက်ဖို့လိုတယ်ကျွန်မမြင်တာလေသူကအခုဝန်မခံမင်းနဲ့အကုလသမဂ္ဂနဲ့နိုင်ငံတကာအစိုးရတွေကပါသူ့ကိုရှေ့တန်းကတင်ပြီးဖြေရှင်းဖို့လုပ်နေတဲ့ကိစ္စကိုသူကအဲ့ဒါကိုမလုံနိုင်တာကိုဝန်မခံမင်းနဲ့ဆက်တွန်းနေရင်သူ့ကုံတိတ်ခါထိခိုက်တယ်ဒါပေမဲ့သူ့ကုံတိတ်ခါတဲ့ဆိုင်ကျွန်မတို့နိုင်ငံအတွက်ကျွန်မတို့ပြည်သူတွေအတွက်နစ်နာတယ်ပေါ့နော်ဒီအကြမ်းဖက်မှုတွေမရနိုင်ဘူးဆိုလို့ရှိရင်ပို့ပြီးတော့မှမျက်နှာမှုတွေပို့ဖြစ်တယ်ဆိုတော့တကယ်တမ်းကအာဆီယံလုံးတင်တာပါလဲဆိုရင်ကုလသမဂ္ဂလုံခြုံရေးကောင်စီကိုတည်တည်ချာချာတာကိုသူတို့ဘက်ကနေတရားဝင်ထုတ်ပြောလိုက်တော့အာဆီယံအနေနဲ့မဖြေရှင်းနိုင်ဘူးဆိုတဲ့ကိစ္စကိုအဲ့တော့ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့အထွေထွေအတွင်းမှုရဲ့ဥဆောင်ကြားဝင်ဖြန့်ဖြေမှုနဲ့ပဲအတူတူလက်တွဲလုပ်မယ်ဆိုတဲ့ကိစ္စမျိုးကိုသူတို့ဘက်ကကန့်ကန့်တင်တယ်လို့ပဲကျမတို့မြင်ပါတယ်ရှင
်။နောက်တစ်ခုကဒီလိုပါမြန်မာစစ်ကောင်စီအနေနဲ့အာဆီယံနဲ့ဆက်ဆံရေးကရောဘလောက်အရေးပါပါသလဲအာဆီယံကဒီတိတိယောက်ယောက်ဝင်ရောက်ဆောင်ရွက်လို့မရှိတာအားလုံးသဘောတူမှလုပ်လို့ရတာစတဲ့အားနည်းချက်တွေကြောင့်စစ်ကောင်စီဘက်ကအရေးမလုပ်ဘဲနဲ့တင်းခံနေမယ်ဆိုလို့ရှိရင်ရောဘာတွေဖြစ်လာမလဲခင်ဗျအ
ာဆီယံကသူတို့ဘေးဖယ်တော့မဟုတ်ဘူးပေါ့နော်ကျွန်မမြင်တာအာဆီယံမှာသူတို့ရဲ့ဂရိကဝတ်ကို ตัวกูนายก็มาส่งที่มาไล่หน้าในนาเชื่อเดือดจะมาลูตัวอ่ะตัวเบี้ยอ่อนลูกเดือดจะมาเนี่ยตัวดีได้ไม่ใช่ดีเก่ามาเนี่ยจะลุยเชียงอ่ะปีตัวเลยชอบมาเบี้ยสระเชียงนี่เลยน้องกูลาลองนี่ตัวบีโซจูเลยก็ตัวสิวเล่นลามาอ่ะกูโซยิ่งจะมาลูดีตัวกูเจ็บมาท้าบีเรามาเยี่ยมเอ้ยนี่แหละนี่จะใช้นี่นาดีน้องอุบลีจะเอาอย่าซีบ้าเยี่ยไปสู้เยี่ยมเอ้ยหาดีจ้าเรียนย้ายทัดลามาอ่ะรอตัวสัตว์เต็มขันนี่ละฮะจะมาล
န်ဘုတ်အဖွဲ့ရဲ့ဥက္ကဋ္ဌဒေါက်ခင်အောင်မပြောဆိုတော်တာပါခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အပေါ်နိုင်ငံတကာအတိုင်းအဝိုင်းကတော့လက်ခံခြင်းမရှိပါဘူးအကြမ်းဖက်တပ်ဖြတ်ဖမ်းဆီးမှုတွေရပ်တန့်ပြီးတော့ဒီမိုကရေစီပေါ်ဆောင်မှုတွေကိုပြန်လည်လှုပ်ဆောင်ဖို့တိုက်တွန်းထားပါတယ်မြန်မာစစ်ကောင်စီဘက်ကလိုက်လျောမှုတွေရှိမလာရင်အာဆီယံအထူးကိုယ်စားလှယ်အနေနဲ့ဘယ်လိုဆက်လက်ဆောင်ရွက်မယ်ဆိုတာမျိုးကိုတော့အာဆီယံအသင်းကလောလောဆယ်ထုတ်ပြန်ကြေညာထားခြင်းမရှိသေးပါဘူးခင်ဗျာ
ကိုယ်စောမူကြပါရှင်မကြခင်မှာတော့မြန်မာနိုင်ငံကကိုဗစ်ကပ်ရောဂါအခြေအနေကိုတင်ပြဖို့ရှိပါတယ်အခုတော့ကချင်ပြည်နယ်ကစစ်ဘေးဒုက္ခသည်စခန်းတစ်ခုမှာကိုဗစ်ကူးစက်နေတဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်ကချင်ပြည်နယ်ဖားကတ်မြို့နယ်လီဒိုလမ်းမကြီးဘေးမှာရှိတဲ့လကားလဝါရွာကစစ်ဘေးဒုက္ခသည်စခန်းအတွင်းဒုက္ခသည်80ကျော်လောက်ကိုဗစ် -19 ရောဂါကူးစက်ခံနေရတယ်လို့စခန်းတာဝန်ရှိသူတဦးက VOE ကိုပြောပါတယ်။ရန်ကုန်ကလာတဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုကိုရဲမွန်ကပြောပြမှာပါရှင
်။ကချင်ပြည်နယ်ဖားကန့်မြို့နယ်လီလိုလမ်းမကြီးတလျှောက်စစ်တပ်နဲ့ကချင်လက်နက်ကိုင် KIA တို့တိုက်ပွဲတွေဖြစ်နေတာကြောင့်တိုက်ပွဲဖြစ်ရာအနီးအနားရွာတွေကရွာသူရွာသားတွေဘေးလွတ်ရာထွက်ပြေးတန်းဆောင်နေကြရပါတယ်။ခွန်ဆိုင်ရွာကထွက်ပြေးလာတဲ့ရွာသား300ကျော်ဟာအနာကလဝါရွာရှိနှစ်ချင်းခရိယံဖျားကြောင်နဲ့ကက်တလစ်ဖျားကြောင်မှာစက်တင်ဘာလ25ရက်နေ့ကလေးကရောက်ရှိခိုးလုံနေကြပါတယ်။သူတို့တွေကမှနှစ်ချင်းခရိယံဖျားကြောင်မှာခိုးလုံနေတဲ့စစ်ဘေးဒုက္ခသည်200ကျော်ကိုတင်းလာနေကကိုဗစ် -19 စိတ်ဆစ်ရမှာလူ80ကျော်မှာကိုဗစ်ရောဂါပိုးတွေ့ရှိခဲ့ကြောင်းစကန်းတောင်ဝင်ရှိသူတူကပြောပါတယ်
။ CDC မှာ CDC ဟာမှာတော့စစ်တောင်းရဟာမှာတော့မနည်းရなしてやあそういう気だりもしてくにやわしだおしてきれいやしゃまりさまぱりしきまでるせにばいこあたいせりよあのねてきあやあこんろをたかんにれてのみんなかな
겟တလစ်ဖျားကြောင့်ကစစ်ဘေးဒုက္ခတွေကိုတော့တင်းလာနေကဆေးစစ်တာမရှိခဲ့ပေမဲ့အရင်အပတ်တွေကစစ်ဆေးစဉ်ကကိုဗစ်အတည်ပြုလူက9ရောင်းလောက်တွေ့ရှိထားပါတယ်။စစ်ဘေးဒုက္ခတွေကိုဘာသာရေးအသင်းအဖွဲ့တွေ ICRC နိုင်ငံတကာကျန်းမာရေးအသင်းစရတွေကကူညီထောက်ပံ့တာတွေရှိပေမဲ့ကိုဗစ် -19 အတည်ပြုလူတွေအတွက်အာဟာရဖြစ်မဲ့အစားအစာနဲ့ဆေးဝါးတွေလိုအပ်နေဆဲဖြစ်ပါတယ်။လောလောဆယ်မှာတော့ကိုဗစ် -19 လူတွေတက်တာမှနေရက်ပြောင်းနိုင်ကြမယ့်အခြေအနေရှိတယ်လို့ယာယီဒုက္ခတွေစခန်းတာဝန်ခံကပြောပါတယ်။
ရန်ကုန်မြောက်တဲ့တပတ်တော်ဒီကိုစုနေလာတပတ်တော်ဆောင်ကြည့်ကြမလို့နည်းနည်းပပတက်လာစစ်တာလို့ဆိုတော့ကြိုင်ကြမယ်လို့အစီအစဉ်လို့ရှိတယ
်။ဖားကန်းမြို့နယ်ဒီလိုလန်တလျှောက်မှာပြီးခဲ့တဲ့စက်တင်ဘာနောက်ဆုံးပတ်လောက်ကစတင်ပြီးတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။တနင်္လာနေ့ကလည်းလဝါရွာအနီးမှာမိုင်းခွဲတိုက်ခိုက်တာနှစ်ကြိမ်ဖြစ်ခဲ့ပြီးကြောင်းလည်းဒေသခံတူကအခုလိုပြောပါတယ်
။ဆရာတော်ဒီတို့ဒီကရှိသွားတဲ့ဟာကိုဒီတချင်းဒီနေ့ဒီရက်ကိုဖဲကအဲ့လေခွဲလာတာပဲရှိတယ်တခြားအဲ့ကိုတော့မရှိပါဘူးအဲခွဲလာတာဒီဒီပေါင်းနဲ့ရုပ်ပုံတရားကြာချက်မောင်းမလွားနဲ့စံပုံးကြာချက်အဲ့ဒါပဲ
တချို့သတင်းမီဒီယာတွေမှာတော့စစ်ကောင်စီတပ်ကကားအစီး40လောက်ပါတဲ့ရှင်နန်းကို KIA ကမိုင်းခွဲပြီးကြားဖြတ်တိုက်ခိုက်ခဲ့ကြောင်းဖော်ပြပါဗျ။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကိုဘက်မှာလည်းစစ်ကောင်စီတပ်နဲ့ MNDAA ကိုကန်တပ်ဖွဲ့အကြားတိုက်ပွဲဖြစ်နေတာ၃ရက်ဆက်တိုက်ရှိပြီလို့မွန်ဂိုဒေသခံကပြောပါတယ်
။တမရညပြီးတော့ပုံစဲမကဖြစ်တော့ဘယ်နော်တမရရဲ့မမရပေါ့ပုံစဲမကတော့လက်မပြေတော့ကြီးရကြတာပေါ့နော်။ဟောမွန်ဂိုကြီးကြတယ်။ဟာလူရင်ထောင်းနေကြပြော။ဟာမမရကလက်မပြေတာကြတော့သူကသူနဲ့နှုတ်တော့ပြတာသူကလုံးနဲ့ဆက်တော့ပြင်းနိုင်တာမဟုတ်ဘူး။အဲ့တော့ကြတယ်။တမရပေါ့တမရညမမရတော့တိတ်မကြောက်ပြသူဟောတမိုင်းနမိုင်းတော့လို့ပြောပါတော့ကိုလည်းကဘလို့မှဒီနောက်ကမှာအခုမင်းကြီးတော်ကနော်ဒီအတနိုင်ပွိုင်းတော့ပေါ့အဲကုလလေးပြည်နေတော့မယ်
မနေ့ကနေခင်း2နာရီခွဲလောက်ကပြောပြတာဖြစ်ပါတယ် MNDAA ကိုကန်တပ်ဖွဲ့ရဲ့ကြံကြားရေးဌာနကတော့တိုက်ပွဲဖြစ်တယ်ဆိုတာသိရပေမဲ့သတင်းအတိအကျမရသေးကြောင်း VOA ရဲ့အမေကို Messenger ကနေဖြေဆိုပါရတယ်။ MNDAA ကိုကန်တပ်ဖွဲ့ရဲ့ကြံကြားရေးဌာနလူမှုကွန်ရက်ဆာမျက်နှာမှာတော့မွန်ဂိုရှိသူတို့အခြေစိုက်စခန်းကိုစစ်ကောင်စီတပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့ကြောင်းနဲ့ဒီရပိုင်းအတွင်းမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေကြောင်းလည်းဖော်ပြထားပါရတယ်။ကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့တိုက်ပွဲသတင်းတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကလောလောဆယ်အထိထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။
ကိုရဲမော်မရှင်တစ်ဆက်သေးပဲမြန်မာနိုင်ငံမှာကိုဗစ်စတုထလိုင်းစတင်မှောက်ကိုပြည်သူတွေကြားစိုးရိမ်ပူပန်နေတဲ့အကြောင်းကိုပြောပြမှာပါအခုလိုပြည်သူတွေစိုးရိမ်ပူပန်နေကြပေမဲ့ဓာခွဲစစ်ဆေးမှုတွေအရကံ့ရောဂါနောက်ထပ်လိုင်းတစ်ခုဖြစ်ပွားနိုင်ခြင်းမရှိသေးဘူးလို့ကျန်းမာရေးဌာနတာဝန်ရှိသူက VOA ကိုပြောပါတယ်ရန်ကုန်ကလာတဲ့သတင်းကိုမတ်တင်ကြီးထိုက်ကပြောပြမှာပါရှင်အခုရက်ပိုင်းကြီးအတွင်းစီကံမှလာပြတဲ့ဖြာနာသူလူနာတွေတိတိတသာများလာတာကြောင့်ကိုဗစ်ကပ်ရောဂါကူးစက်မှုထပ်ပြီးမြင့်တက်လာနိုင်သလားဆိုတော့ပြည်သူတွေကြားစိုးရိမ်မှုတွေထွက်ပေါ်နေပါတယ်။ဒီအချိန်တွေကြောင့်အခုလက်တလောဖြာနာသူတချို့မှာကိုဗစ်ရောဂါရှိမရှိဓာတ်ခွဲစစ်ဆေးတာတွေရှိနေပြီးအများစုကတာမန်တုတ်ကွေးဖြစ်တာကိုသာတွေ့ရတယ်လို့ကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတို့က VOA ကိုပြောပါတယ်။
ကုလိုမိုးကုံဆောင်လို့ဒီလိုမျိုးစက္ကူမတ်ဘူးကာလကွာတော့ကျွန်တော်ရာသီကြောင်းလဲဖြစ်တဲ့အချိန်ပေါ့နော်မိုးလည်းများတယ်ဆိုတော့ဒီလိုမျိုးပုံမှန်တုတ်ကွေးတွေလည်းဖြစ်နိုင်တယ်ပေါ့နော်အဲတော့ကျွန်တော်လည်းဒီလေးစားနဲ့ပတ်သက်ပြီးတက်ဆိုင်ရာဌာနကိုမေးထားပါတယ်မေးတဲ့အခါကျကိုဗစ်တော့သူကမစစ်တဲ့အခါကိုဗစ်တော့မတွေ့ရဘူးပေါ့နော်ကိုဗစ်တွေ့ရမှုကတော့မတန်နဲ့ဒါပေမဲ့ခြားတီတုတ်ကွေးတို့အေးမိတာတော့ဒါတွေလည်းဖြစ်နိုင်တယ်ပေါ့နော
်မြန်မာနိုင်ငံမှာပြီးခဲ့တဲ့ဇူလိုင်လနဲ့ဩဂုတ်လအစောပိုင်းမှာကယောဂါတတိယလှိုင်းပြင်းပြင်းထန်ထန်ဖြစ်ပွားပြီးခဲ့ပြီးမဲ့အခုချိန်မှာတော့ကိုဗစ်တတိယလှိုင်းအဆုံးသတ်တော်မယ့်အလားအလာရှိပြီလို့လည်းသူကပြောပါတယ်။ကျန်းမာရေးဝန်ကြီးဌာနရဲ့ဓာတ်ခွဲအတီးပြုတ်ထုတ်ပြန်ချက်အရနေ့စဉ်24နာရီအတွင်းကူးစက်ခံရသူ1000ကျော်ရှိနေပြီးကယောဂါကြောင့်သေဆုံးသူဥယေကတော့30ဝန်းကျင်မှာရှိနေပါတယ်။လက်ရှိဖြစ်ပွားနေတဲ့ကိုဗစ်တတိယလှိုင်းအဆုံးသတ်နိုင်ဖို့နဲ့နောက်ထပ်စရုပ်ထလိုင်းတန်ကာကွယ်နိုင်ဖို့အတွက်ဆိုရင်လက်စေးတာပါးစပ်နဲ့နှာခေါင်းစီးတက်တာလူများတဲ့နေရာတွေကိုရှောင်ပြီးအခြေခံကျန်းမာရေးနည်းလမ်းတွေကိုဆက်ပြီးလိုက်နာဖို့နဲ့ယောဂါကာကွယ်ဆေးထိုးဖို့လည်းလိုတယ်လို့သူကဆက်ပြောပါတယ
်။သိရင်တော့ကျွန်တော်တို့တွေ့ရင်တော့ထုတ်ပြန်ပေးပါမယ်လေ။နော်။အခုကတော့ကျွန်တော်တို့စိတ်တမျှဒါကိုဗစ်တွေ့ရတဲ့နှောင်းအမတန်နေတယ်။ဒါပဲဒီ message လက်စေးခောက်ကောက်ပါနေပေါ့ဒါတွေကိုကျွန်တော်တို့အကျဉ်းတုံးလို့ဒီလောက်ထိနေသွားတာပေါ့နော်။ဒါမဲ့ခုနပြောတဲ့ဒီတုတ်ကွေးဆိုတဲ့သဘောကလည်းပေါ့နော်အဲများသောအားဖြင့်တုတ်ကွေးကအမျိုးမျိုးရှိအောင်အဲ့တော့ခြေကံကျန်းမာရေးအင်ဂျင်နီကိုတိုက်တာလို့လို့တာပေါ့နော်အဲ့တော့ဒီသရုပ်ထလိုင်းတွေပါလေကတော့ဒါကျွန်တော်တို့ကတော့လူတော်အနေထားတော့ဖြစ်နိုင်ကြတော့မရှိသေးဘူးပေါ့နော်ဒါပေမဲ့လည်းပေါ့လို့နေအောင်ဒါအဓိကတော့ပြောချင်တာဒါပါပဲ
မြန်မာနိုင်ငံမှာယောဂါကာကွယ်ဆေးအပြည့်အဝထိုးပြီးသူက43သိန်းကျော်ရှိပြီလို့ကျန်းမာရေးဌာနကထုတ်ပြန်ထားပါတယ်ကယောဂါကာကွယ်ဆေးထိုးနိုင်ရမယ့်ဦးစားပေးအုပ်စုတဲ့ပါသူတွေတိုင်းအပြည့်အဝထိုးနိုင်ဖို့ကိုအရှိန်မြင့်ဆောင်ရွက်နေတယ်လို့လည်းနိုင်ငံပိုင်မီဒီယာတွေကနေဖော်ပြနေပါတယ်။အခုရက်ပိုင်းမှာပဲအသက်17နှစ်နဲ့အထက်ကနေ18နှစ်ထိကျောင်းသားကျောင်းသူတွေကိုကိုဗစ်ကာကွယ်ဆေးထိုးပေးနေပါတယ်။ဇွန်လကကျောင်းအပ်ထားသူအဲ့ဒီအရွယ်အုပ်စုအလုံးကိုကိုဗစ်ကာကွယ်ဆေးထိုးပေးမှာဖြစ်တယ်လို့စစ်ကောင်စီကပြောပါတယ်။လက်ရှိမြန်မာနိုင်ငံမှာကိုဗစ်ကယောဂါထိန်းချုပ်ဖို့ဆိုပြီးမလိုအပ်ရင်အိမ်ပြန်မထွက်ရ stay at home အဖြစ်ဆက်သတ်မှတ်ထားတဲ့မြို့နယ်133မြို့နယ်ရှိပါတယ်။အဲ့ဒီမြို့နယ်တွေရဲ့ယောဂါဖြစ်ပွားနှုန်းကျဆင်းမှုပေါ်မူတည်ပြီးဖြေလျှော့တာတွေဆက်လုပ်မယ်လို့ကျန်းမာရေးဌာနတာဝန်ရှိသူတွေကပြောပါတယ်ရှင်။မတ်တင်ကြီးထိုင်ပြောပြသွားတာပါ။အခုလိုလူထုမိတ်ဆွေအစီအစဉ်မှာတင်ဆက်နေတဲ့ဗုဒ္ဓဘုနေ့နဲ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုတိုက်ရိုက်ကြည့်ရှုနားဆင်အားပေးကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။မကြာခင်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်တင်ဆက်မှာပါ။ကျမတို့အစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
်။ VOA American တိုင်းရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တံနဲ့ RFA လွတ်လပ်တဲ့အာရှအတံမြမဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ် တွေးဆမင်းငန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTOX70B Asia Bin Jo Ru Channel 13ဒါမှမဟုတ် Timecom 6 Jo Ru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါရှင်မြန်မာနိုင်ငံကပြည်ထောင်စုစီတည်နှံတွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
် VOA မြန်မာပိုင်းကတင်ဆက်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးကြဖို့လည်းဖိတ်ခေါ်ပါရရှင်မြန်မာစံတော်ချိန်နက်နက်6နာရီခွဲပါပြီဗုဒ္ဓဘူးနေ့နက်နက်ခင် VOA မြန်မာပိုင်းအစီအစဉ်အတွက်ဒုတိယပိုင်းကိုဆက်လက်တင်ဆက်တဲ့အခါနားဆင်ရမှာကတော့
ဒီသမားကိုချင်းမြင့်နေဆိုတဲ့ဟာတော့နည်းနည်းအံ့ဩတယ်နောက်တော့သူတို့ကြီးညာကျဲတူပါတော့နားထောင်ကြည့်တဲ့အခါမှာတော့ဒီဒီမိုကရေစီနဲ့
ဒါကတော့ဒီနှစ်နိုဘယ်ငြိမ်းချမ်းရေးဆုအတွက်သတင်းသမားတွေကိုချီးမြှင့်ခဲ့တဲ့အပေါ်တုံ့ပြန်ပြောကြားချက်ကိုအင်္ဂါညဆွေးနွေးခန်းအစီအစဉ်တင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်အခုတော့အမေရိကန်နိုင်ငံရေးကြောင်းတည်ကောင်းစရာအစီအစဉ်ကိုကြည့်ရှုကြရအောင်ပါအမေရိကန်ပြည်ထောင်စုမှာကာကွယ်ဆေးကြောင့် COVID-19 ရောဂါကူးစက်မှုနှုန်းကျဆင်းလာတာနဲ့အမျှလုပ်ငန်းရှင်တို့မှာဝန်ထမ်းတွေကိုကာကွယ်ဆေးမဖြစ်မနေထိုးဖို့တွန်းအားပေးတာတွေပိုပြီးများလာပါတယ်တစ်ချိန်တည်းမှာလည်းဒီလိုကာကွယ်ဆေးမဖြစ်မနေထိုးခိုင်းတဲ့အပေါ်ကန့်ကွက်ဆန္ဒပြတာတွေရှိနေတာပါဒီကြောင့် Michelle Queen ပေးပို့ထားတဲ့သတင်းကို Mac King ဖြူတွေကတင်ပြမှာပါရှင်အမေရိကန်ပြည်ထောင်စုမှာလူရေအများစုကာကွယ်ဆေးထိုးပြီးတဲ့အခြေအနေကိုရောက်ဖို့အချိန်အတော်ယူခဲ့ရတယ်လို့အခုတော့လူရေရဲ့86ရာခိုင်နှုန်းကာကွယ်ဆေးအနည်းဆုံးပထမတလုံးထိုးပြီးသွားပါပြီ။လုပ်ငန်းခွင်တချို့မှာတော့ဝန်ထမ်းတွေကာကွယ်ဆေးမဖြစ်မနေထိုးဖို့မထိုးဘူးဆိုရင်အလုပ်ကနေရန်နာခံရမယ်လို့သတိပေးထားတဲ့နောက်ဆုံးသတ်မှတ်ရနှီးလာလာမှာဒီပေါ်ကန့်ကွက်ဆန္ဒပြမှုတွေကလည်းအချိန်မြင့်လာပါတယ်။ Los Angeles မြို့ကရဲရာရှိAlex Villanueva ကတော့ KI တက်မှတ်ချက်အတိုင်းကာကွယ်ဆေးမဖြစ်မနေထိုးဖို့တက်မှတ်ရပြည်ရင်လေသူစီကဝန်ထမ်း 18,000 ကိုတော့အရေးယူတာမျိုးလုပ်မှာမဟုတ်ဘူးလို့ပြောပါတယ
် Their entire groups of employees are willing to be fired and laid off rather than get vaccinated so
အလုပ်ချုပ်ရင်ထိုးကာကွယ်ဆေးတော့မထိုးဘူးဆိုရယ်ဝန်ထမ်းတွေကတအုပ်ကြီးကိုရှိနေပါတယ်ဒါကြောင့်မို့ကာကွယ်ဆေးမထိုးလို့အရေးယူရမယ်ဆိုရင်ကျွန်တော်တို့ရဲ့ဝန်ထမ်းအင်အား900ခန့်တုန်းကနေပြီးတော့1000ခန့်တုန်းအထိဆုံးရှုံးရတာမျိုးကျွန်တော်ကတော့အဖြစ်မခံကျင်ပါဘူး
အမေရိကန်ပြည်ထောင်စုမှာလက်တလောနေစဉ်ကူးစက်သူဦးရေ 9,500 လောက်အထိကျဆင်းလာချိန်မှာအခုလိုတင်းမာမှုတွေဖြစ်နေတာပါ။ကမ္ဘာတစ်ဝန်းက COVID-19 ရောဂါကူးစက်သေဆုံးမှုတွေကိုလေ့လာဆင်းပြုစုနေတဲ့ John Hopkins တက္ကသိုလ်သုတေသနစာရင်းအရအမေရိကန်ပြည်ထောင်စုမှာပြီးခဲ့တဲ့စက်တင်ဘာလတည်းနေစဉ်ကူးစက်သူ 13,200 လောက်ရှိခဲ့ရာကအခုတော့ 3,000 အောက်အထိကိုကျလာပါတယ်။ကူးစက်ရောဂါဆိုင်ရာအမေရိကန်ထိပ်တန်းကျွမ်းကျင်ပညာရှင်ဒေါက်တာအန်သနီဖောင်ချီကတော့ကာယရောဂါထိန်းချုပ်နိုင်ဖို့အကောင်းမြင်မျှော်လင့်တဲ့အကြောင်းပြောပြနေ။နှာခေါင်းဆီးတက်တာလို့ရောဂါကာကွယ်ထိန်းချုပ်ရေးကန့်သတ်ချက်တွေကိုတော့ခက်မြမြန်ပြန်ရုပ်သိမ်းလို့မရသေးဘူးလို့ CNN ရုပ်သံရဲ့ State of the Union အစီအစဉ်မှာပြောဆိုသွားပါတယ
်။ I'd like to see it well below 10,000 and even much lower than that.But when you're at 95,000
ကုဆက်သူ1000အောက်နဲ့အဲ့ဒီတက်ပို့ပြီးကျသွားတာမျိုးကိုပဲကျွန်တော်တို့မြင်လို့ပါတယ်။လက်ရှိမှာနေစဉ်ကုဆက်သူ9000ခွဲဆိုတာကလူမှုအတိုင်းဝိုင်းတွင်ဗိုင်းရပ်စ်ပိုးကုဆက်ပြန့်နှံ့မှုတွေများနေသေးတဲ့အခြေအနေဖြစ်ပါတယ်
။ Pfizer ဆေးကုမ္ပဏီကအဆိုပြုထားတဲ့အသက်5နှစ်ကနေ17နှစ်အရွယ်ကလေးတွေအတွက်ကာကွယ်ဆေးအရေးပေါ်အသုံးပြုခွင့်ကိစ္စနဲ့ပတ်သက်လို့တော့အမေရိကန်ကျောင်းသားရေးအရာရှိတွေဒီလတည်းတွေ့ဆုံဆွေးနွေးနိုင်ပွဲရှိနေပါတယ်။လူကြီးတွေကိုထိုးပေးတဲ့ဆေးပမာဏရဲ့သုံးပုံတစ်ပုံကိုဒီရွယ်ကလေးငယ်တွေကိုထိုးပေးဖို့ Pfizer ကုမ္ပဏီကအဆိုပြုထားတာပါ Pfizer ဆေးကုမ္ပဏီရဲ့လက်ရှိပုတ်အဖွဲ့ထဲမှာပါတဲ့အစားအစာနဲ့ဆေးဝါးစီမံကုကေရေးဌာန FDA အကြီးအကဲဟောင်း Scott Gottlieb ကတော့အခုလိုကျောင်းနေအရွယ်ကလေးတွေကိုကာကွယ်ဆေးမဖြစ်မနေထိုးရမယ်ဆိုတာမျိုးဖိအားပေးသတ်မှတ်ဖို့ကတော့နောက်ထပ်နှစ်တွေကြာလိမ့်အောင်မယ်လို့CBS ရုပ်သံ Face the Nation အစီအစဉ်မှာပြောဆိုသွားပါတယ
်12 to 17 could be a couple of years away perhaps a little longer
than that. ကနေ second နှစ်ရွယ်တွေအတွက်ဒီလိုဖြစ်ဖို့ကတော့နှစ်နှစ်လောက်အချိန်ယူရနိုင်ပါတယ်။9နှစ်ကနေ17နှစ်ကြာတွေအတွက်ဆိုရင်တော့ပိုပြီးတော့အောင်ကြာနိုင်ပါတယ်။ဒီလိုကလေးတွေကြားမှာကာကွယ်ဆေးမဖြစ်မနေထိုးခိုင်းဖို့ဆိုတာမှာကြုံလာရနိုင်တဲ့အခြေအနေတွေအများကြီးရှိပါတယ်
။ဒီတော့တွင်ယောဂဘူစမ်းသက်ပစ္စည်းကရိယာတွေပြက်လက်နေတဲ့ဆိုတဲ့သတင်းတွေထွက်နေချိန်မှာသမ္မတဘိုင်ဒန်အစိုးရကတော့ယောဂဘိုးချက်ချင်းစမ်းသက်အဖြစ်ထွက်နိုင်တဲ့စမ်းသက်ပစ္စည်းဒေါ်လာ10,000ဘူးပြည်တွင်းအတွက်ဝယ်ယူသွားမယ်လို့ကတိပြုပြောဆိုပါရယ်
ဒီဇင်ဘာလမတိုင်ခင်ဒီလိုစံတက်ပစ္စည်းပေါင်း300အထိရရှိနိုင်မှာဖြစ်တယ်လို့သမရအင်ဂျီရောကပြောဆိုထားပါတယ်ရှင်။မက်ခင်ဖြူတွေပါရှင်။အခုဆက်လက်ပြီးတော့ကိုကျော်ကျော်သိန်းတင်ဆက်တဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ကိုကြည့်ရှုနားဆင်ကြရအောင်ပါ။ဒီနေ့နိုဘယ်ငြိမ်းချမ်းရေးဆုအတွက်သတင်းသမားတွေကိုချီးမြှင့်ခဲ့တဲ့အပေါ်အရင်မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ဟောင်းတအုပ်ဖြစ်သူဦးမြင့်ကျော်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းထားပါရရှင်
။ဦးမြင့်ကျော်ဒီဝေနဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးပါကိုကျော်သိန်း။ဟုတ်ကဲ့
။ဆိုတော့ကျွန်တော်တမအူးဆိုမြင့်ကျော်စီကနေတည်ကျင်တာကအလားဒီကလေးရပိုင်းမှာဒီဖိလစ်ပိုင်နဲ့ရုရှားကသတင်းမီဒီယာသမားနှစ်ယောက်စာနာရှင်သမားနှစ်ယောက်ပို့လေနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရတယ်။အဲလိုမျိုးသတင်းမီဒီယာသမားတွေကိုနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်တာဒီဒီတကွာလုံးကသတင်းတော့တွေကိုရည်ရွယ်ပြီးတော့ဂုဏ်ပြုချီးမြှင့်တာလို့ပြောကြပါတယ်။ဆိုတော့ဒီလိုမျိုးသတင်းမီဒီယာသမားတွေကိုနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရတယ်လို့ပထမဦးဆုံးကြားရတဲ့အခါမှာဦးမြင့်ကျော်စိတ်ထဲအတွေ့အထဲမှာပေါ်လာတဲ့အမြင်ခံစားချက်အဲ့ဒါလေးအရင်ဆုံးသိပါရစေ
။ဟုတ်ဟိုပထမဆုံးပေါ်လာတာတော့ဟိုအန်အော်ရယ်ပေါ့လေအန်အော်ရယ်ဆိုတာငင်းငင်းစုကသတင်းသမားကိုချီးမြှင့်ဟိုချီးမြှင့်လေးတိတ်မရှိဘူး။ငင်းငင်းစုဆိုတာများသောဖြစ်ပြီးငင်းငင်းဟိုဖြစ်စဉ်တွေမှာပါဝင်နေကြတဲ့နိုင်ငံရေးသမားတွေဟိုငင်းငင်းနဲ့ပတ်သက်ပြီးတော့ဆွေးနွေးဆွေးဆက်ပြီးတဲ့အကျိုးဆောင်တဲ့သူတွေဟိုစသဖြင့်ပေါ့နော်။အဲအဲလိုမျိုးပုံကိုယ်တွေဟိုချီးမြှင့်ကြတယ်ဒီသတင်းသမားကိုချီးမြှင့်နေဆိုတဲ့ဟာတော့နည်းနည်းအံ့ဩတယ်။နောက်တော့သူတို့ကြီးညာကျဲတို့ဘာလို့နားထောင်ကြည့်တဲ့အခါမှာတော့ဒီဒီမိုကရေစီနဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်တကယ်ပင်မအရေးကြီးတဲ့ဟာဆိုတော့အဲ့လိုမျိုးချိန်ဆက်ထားတာတွေ့ရတာပေါ့နော်။ဆိုတော့ဟိုဒီဒီလိုမျိုးအဲ့လိုမျိုးအကျိုးကြောင်းကြောင့်ဒီနှစ်မှာဒီဟာကိုပြည့်ရဆိုတဲ့ဟာလည်းသူအကျိုးကြောင်းဟိုစီလုံးမှုရှိတယ်လို့လည်းတစ်ခါကပြန်ပြီးတော့သုံးသပ်ကြည့်တော့ဗောနော်ဘာလို့လဲဆိုတော့ဟိုကမ္ဘာမှာဒီသတင်းမီဒီယာလွတ်လပ်ခွင့်တွေကဟိုဘယ်လိုကောင်းလဲသတင်းသမားတွေသတင်းလွတ်လပ်ခွင့်တွေကမျက်နှာသာပေးခြင်းမခံရဘူးဖမ်းဆီးခံရတဲ့ဟာတွေကတော့ရှောက်အများကြီးတစ်ကမ္ဘာလုံးတိုင်းကြနဲ့ဟိုပြောရင်တော့ trend သဘောမျိုးဖြစ်နေတာဗောနော်အဲ့ဒါကြောင့်ဒီလိုပေးတယ်လို့ဟိုယူဟိုနားလဲတာဗောနော
်ဆို
တော့ဒီဟာကဒီအဖြစ်အပျက်နေနဲ့ကျွန်တော်လည်းအဲ့လိုမျိုးနားလဲပ
ါဟုတ်ကဲ့ခင်ဗျာဆိုတော့ဒီသတင်းသမားနှစ်ယောက်ကလည်းပဲဖိလစ်ပိုင်နဲ့ရုရှားကသတင်းသမားနှစ်ယောက်ကလည်းပဲသူတို့နိုင်ငံတွေကသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့သတင်းသမားတွေရင်ဆိုင်ရတဲ့အချိန်တွေတော်တော်လေးဆိုးတဲ့အချိန်တွေအောက်မှာပဲသူတို့တွေပဲရုံးကန်ရင်ဆိုင်ခဲ့ကြရတာပါပဲနှစ်ပေါင်းများစွာနော်ဆိုတော့အခုလိုမျိုးဒီလိုသတင်းသမားတွေဒုက္ခနေစုချင်းချင်းခံရတာကနေပြီးတော့ဟလာခုနကမင်းကျော်ပြောသွားတယ်လေပါပါတယ်တကဘာလုံးမှာသတင်းလွတ်လပ်ခွင့်သတင်းတော့တွေကိုအကာအကွယ်ပေးဖို့လာနှောက်ရှက်ချင်းချောက်ဖျားပေးခံရတာမျိုးတွေမရှိသေးနဲ့ဒင်းတော့တွေအနေနဲ့ကို့အလုပ်ကိုလွတ်လွတ်လပ်လပ်လုပ်နိုင်ဖို့စတာတွေအတွက်ဘယ်လိုအထောက်အကူဖြစ်ရေးပါရဲလို့ရောဦးမြင့်ကျော်ယူဆမိပါတယ
်ဟုတ်ကျွန်တော်နားလည်တော့ဒီဟာကဒီအကြောင်းညာကိုဟုတ်လားအလေးပေးပြီးတော့တက်ဆိုင်ရာအထူးသဖြင့်တော့အစိုးရတွေပေါ့နော်ဟိုတက်ဆိုင်ရာအစိုးရတွေကဒီဒင်းလွတ်လပ်ခွင့်နဲ့ဟိုပတ်သက်တဲ့ဟိုသူတို့လှုပ်ဆောင်ရမယ့်ပိုင်းသူတို့စောင့်ခင်းရမယ့်ပိုင်းတွေဥပမာဖမ်းဆီးတာတို့တားဆီးတာတို့တချို့ကိစ္စတွေမှာဟိုပြပယ်လှည့်နေပေါ့နော်တက်အန်ရဲ့အထိဟိုလှုပ်ချန်တဲ့ကိစ္စမျိုးတွေကြောင့်တချို့တော့နိုင်ငံတွေမှာရှိရပေါ့နော်ဟိုမြန်မာနိုင်ငံမှာလည်းဟိုလားတင်းသမားတွေဟိုဒီလက်တလုံးမှာတော့အသက်ပြေဆုံးနေချီတော့မဖြစ်တော့လေဟိုဒီအန်ရဲ့အသက်အန်ရဲ့အထိကိုရှိနေတဲ့ဒီပြီးခဲ့တဲ့၄၅၆လ9လတည်းမှာအဲ့လိုအခြေအနေမျိုးတွေအများကြီးပဲကြုံခဲ့ကြရတာပေါ့နော်အသက်ပြေနေနေတဲ့ဟာအများကြီးကြုံခဲ့ကြရတာပေါ့နော်ဆိုတော့ဒီလိုဟာမျိုးတွေကိုတက်ဆိုင်တဲ့အဖွဲ့အစည်းတွေလုံခြုံရေးအဖွဲ့အစည်းတွေပဲဖြစ်စီတက်ခွဲတွေပဲဖြစ်စီအစိုးရတွေပဲဖြစ်စီအကာအကွယ်ပေးနိုင်တဲ့နောက်ဥပဒေပြုအဖွဲ့အစည်းတွေပဲဖြစ်စီဒီအကြောင်းအရာကအရေးကြီးတယ်ဆိုတဲ့ဟာမျိုးကိုနှိုးဆော်တဲ့ဟာလို့ကျွန်တော်တော့အဲ့လိုနားလဲတာပေါ့နော်ဒီဒီဟာကိုတံပိုးထားတဲ့ဒီဒီမိုကရေစီဟာလာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုတံပိုးထားမယ်လေးစားမယ်ဆိုတဲ့ဟာမျိုးကိုတက်ဆိုင်ကအစိုးရရဲ့အားလုံးကိုနှိုးဆော်တဲ့ဟာလို့တော့ကျွန်တော်တော့အဲ့လိုနားလဲတာပေါ့နော်
ဆိုတော့ရင်းနှီးသမားတွေဆိုတာဒီမိုကရေစီနဲ့လွတ်လပ်ခွင့်ကိုဟလာဒီမိုကရေစီနဲ့လွတ်လပ်ခွင့်ကိုဥတည်ထားပြီးတော့လုပ်နေကြတဲ့လူတွေဆိုတော့အဲ့လူတွေကိုဟလာသူတို့အလို့သူတို့လွတ်လွတ်လပ်လုပ်နိုင်အောင်ကာကွယ်ပေးဖို့လိုအပ်တယ်သူတို့အလို့သူတို့ဟလာနောက်ဆက်မရှိလုပ်နေနိုင်အောင်အခြေအနေတွေဖန်တီးပေးဖို့လိုအပ်တယ်ဆိုတော့အတိနောက်တစ်ခါတတိပေးမှုတစ်ခုထပ်ရသွားတဲ့သဘောမျိုးတော့ဖြစ်တာပေါ့နော် ဆိုတော့ဒီနောက်ဦးမြင့်ကျော်ပြောသလိုပါပဲနိုင်ငံတကာမှာသတင်းသမားတွေကိုလူမျိုးအတိမတ်ပြုဟလာဂုံပြုတဲ့အချိန်မှာမြန်မာနိုင်ငံမှာကတော့ဒီဆီယနာတင်းကြီးတဲ့နောက်ပိုင်းဟလာပြင်မှတ်ထားပြီးတော့ဖိနှိပ်တဲ့နေနေနဲ့အရေးယူတဲ့တမှာသတင်းသမားတွေလည်းပါလာတယ်။ဘန်ခံရတာထောင်ချခံရတာတွေရှိထားတယ်။ဆိုတော့ဦးမြင့်ကျော်တို့သိထားသလားလက်ရှိမြန်မာနိုင်ငံမှာသတင်းမီဒီယာကဘယ်နှယောက်အဖမ်းခံထားရတာရှိပါလဲထောင်ချခံရတာရောဘယ်နှယောက်ထင်များရှိပါပြီလဲခင်ဗျာ။
ဟုတ်အခုဒီပြောမယ်ဆိုရင်တော့ဒီဖေဖော်ဝါရီလ၁ရက်နေ့ကနေစရည်တွေ့ကြတာပေါ့နော်ဟိုပြီးခဲ့တဲ့နှစ်တွေမှာတော့ဒီသတင်းရေးသားရနဲ့အဲတရက်ဖန်ကပြီးခဲ့တဲ့နှစ်ဆိုတော့2020ပြောတော့ပါသတင်းရေးသားမှုနဲ့တရက်ဟိုဖန်ခံရနောက်ပြီးတော့ဟိုချင်းဝင်းနဲ့ညီဒီသတင်းကိုဟိုမှန်မှန်ကန်ရေးသားရနဲ့ဖန်ခံရတော့ဟိုမရှိသလောက်ဟိုဒီအနာမသိမြင့်နေမရှိသလောက်အထဲမှာမရှိပေါ့လေရေးပြအဖြစ်တော့ဒါပေမဲ့ဒီဖေဖော်ဝါရီလ၁ရက်နေ့ကနေစပြီးတော့ဒီနောက်ပိုင်းမှာဟိုခန်းခန့်ယာယီအဖြစ်ထိန်းသိမ်းခံတာတညထိန်းသိမ်းခံတာအဲ့လိုဟာတွေကဝိုင်လာသမိုင်းလေးရှိတယ်။နောက်ခန်းခန့်ရအစောပိုင်းတွေကရှိတယ်ဝန်ထမ်းထောက်ခံတာရှိတယ်ဆိုတော့အဲ့ဒီအနေစပြီးရေတွက်လိုက်မယ်ဆိုရင်တော့အခုအချို့သောတချို့သောဖွဲ့စည်းတွေကမှတ်တမ်းတင်လာတာရှိပါတယ်။ APPB ကမှတ်တမ်းတင်လာတာရှိတယ်။ခြားသောဟလာတင်းတမားဆောင်ကြီးဖွဲ့စည်းတွေ CPJ တို့လို RSF တို့လို့မှတ်တမ်းတင်လာတာရှိတယ်။လက်ရှိကျွန်တော်တို့ပြည်တွင်းကဟိုအဲ့ဒီစီရင်ကြရလေကြည့်တာပေါ့နော်ကိုတို့ကျွန်တော်တို့သိတဲ့နေထားအရာဆိုရင်တော့ဟိုလက်ရှိဟိုထိမ့်သိမ့်ခံထားရတဲ့သူက53ယောက်လောက်ရှိတယ်နောက်ပြီးတော့ဟိုဒီဖေဖော်ဝါရီလ1ရက်နေ့နေစပြီးတော့အခုချိန်ထိယာယီအားဖြင့်ပဲဖြစ်စေအဲ့ဒီထိမ့်သိမ့်ခံရတဲ့53ယောက်အပါဝင်စုစုပေါင်း108မှုလောက်ဖြစ်ခဲ့တာပေါ့နော်108ကျိန်လောက်ဖမ်းဆီးခံရတဲ့ကိစ္စတွေ108ယောက်ပေါ့108ယောက်ဖမ်းဆီးခံရတဲ့ကိစ္စတွေဖြစ်ခဲ့တယ်ပေါ့နော်လက်ရှိကတော့အထဲမှာ53ငါးကောင်ရှိတယ်တချို့လဲဟိုဘလုံမှုနဲ့ဆွဲတာလဲဘလုံပုံမှန်နဲ့ဆွဲတာလဲဟိုတိတိပြမမသိရတဲ့သူတွေလည်းရှိတယ်အဲ့ဒီခေတ်မှာဟို4ယောက်လောက်ကတော့ပြည်တန်ချမခံရဘူးပေါ့နော
်ဆိုတော့လက်ရှိဆိုရင်ကျွန်တော်တို့သိထားသလောက်ကတော့နိုင်ငံသားသားတရင်တော့ဆိုလို့ဒီ Frontier မြန်မာမှာလုပ်ခဲ့တဲ့နော်တရင်တမပေါ့နော် Editor Danny Fenster အရောက်လို့ကျွန်တော်တို့သိထားတယ်အမေရိကန်နိုင်ငံသားတင်းသမားဒန်နီဖန်စတာဟိုသူ့ပြင်တော့နိုင်ငံသားသားလည်းရှိမရှိဘူးပေါ့နော်ကိုမျိုးကျော
်ဟုတ်တယ်အထဲမှာတော့အခုသူ့ပြင်မရှိပါဘူးဟုတ်ဟိုကန့်ခံရပြီးပြန်ပြီးတော့ဟိုပြင်နေနေလှုပ်လိုက်တာအဲ့လိုမျိုးတွေတော့ဟိုအရှိမပိုလန်နိုင်ငံသားတယောက်ရှိတယ်ဂျပန်နိုင်ငံကတယောက်ရှိတယ်နောက်ဂျပန်နိုင်ငံသားတယောက်ရှိတယ်နောက်ကကိုနေတမောင်ရှိတယ်ပေါ့နော
်ဟုတ်ကဲ့ဆိုတော့ခုနကကိုမျိုးကျော်ပြောထားတဲ့အချိန်လေးအောက်မှာပေါ့နော်ဟလာဖန်ခံထားတဲ့လူတွေရှိနေစေဒီအစကန္ဓာရီရှိနေစေလက်ရှိလည်းပဲအင်မတန်ကြီးမားတဲ့ဟလာချင်းချောင်းမှုနဲ့ပြည်အားကြီးအခြေအနေကရှိနေတာပေါ့နော်ဆိုတော့ဒီလိုအခြေအနေမျိုးအောက်မှာတိုင်းပြည်တွေမှာမှန်တကယ်ဖြစ်ပျက်နေတာတွေကိုတကယ်ဖြစ်ပျက်နေတဲ့အတိုင်းတကယ်အဖြစ်မှန်အတိုင်းအများပြည်သူသိဖို့အတွက်ရေးသားထုတ်လွှင့်နိုင်တဲ့အခြေအနေရှိနိုင်ပါလေရဲ့လားအဲ့လိုဖြစ်နိုင်ခြေရှိနေပါရဲ့လားအဲ့လိုတင်ပြနေနိုင်ကြတယ်လို့ရောဘုမင်းကမြင်ပါလားခင်ဗျာ
အခုအချိန်တွေကတော့ပြန်နှိုင်းရှင်လိုက်မယ်ဆိုဒီဖေဖော်ဝါရီလတရနေ့မတိုင်ခင်နဲ့အချိန်နေနဲ့ရှင်လိုက်ရင်တော့ဟိုအများကြီးအခွင့်အလမ်းတွေကဟိုယုံနေသွားပြီပြောပြောမှာနော်ခွင့်အလမ်းတွေယုံနေသွားပြီဆိုတော့တရင်ချက်လက်မေးဖို့လည်းယုံနေသွားတယ်တရင်ဖြစ်တဲ့အဖြစ်ပြနေရာကိုတွားပြီးတော့မေးမြန်းစုံစမ်းဖို့အဲ့လိုဖြစ်တယ်ဆိုရင်မြို့ပဲဖြစ်စေဖြစ်တယ်ဆိုရင်မြို့ရက်ွက်ပဲဖြစ်စေဖြစ်တယ်ဆိုရင်လမ်းပဲဖြစ်စေပေါ့နော်အဲ့လိုဒေတာပဲဖြစ်စေအဲ့ဒီလိုတွားဖို့အခွင့်အလမ်းတွေကအခုချိန်မှာတော်တော်လေးကိုမရှိသလောက်ဖြစ်သွားတယ်ဆိုတော့ဒီဟာကျွန်တော်တို့ကသတင်းချက်လက်ဖြစ်ပျက်တစ်ခုဖြစ်တယ်ဆိုလို့ဟိုတိဘီကြားပြီဆိုရင်အဲ့ဒီဟာကိုစုံစမ်းဖို့မှာခွင့်လန်းတွေကဟိုရုပ်လျော့သွားပြီဘာလို့လဲဆိုတော့ခုလုံညုံကြီးသတင်းထောက်နိုင်လုံညုံကြီးရောခုလုံညုံကြီးရောသတင်းသမားလုံညုံကြီးရောအရေးကြီးတော့ဆိုတော့နောက်တစ်ချက်ကတော့အဲ့ဒီဟာကိုလည်းဘလို့ဟုတ်လားဒီဟာနဲ့ပတ်သက်တဲ့ချက်လက်တွေထပ်ပြီးတော့မေးဖို့ဆိုရင်လည်းဖြေမဲ့သူတွေမဖြေရတာတွေရှိတယ်ဟိုတောင်းရှိတဲ့လူတွေကမဖြေတာတွေရှိတယ်ပေါ့နော်ဖုံးကွယ်ထားတဲ့ဟာတွေဆက်ဆိုင်တဲ့သူတွေတောင်းရှိတဲ့လူတွေဖုံးကွယ်ထားတာမဖြေတာတွေရှိတယ်ဆိုတော့အဲ့ဒီမှာလဲသတင်းချက်လက်ကိုစုဆောင်တဲ့မြန်မာရင်းကိုအကန့်အသတ်တားဆီးရများရှိတယ်နောက်တစ်ခါတော့စောစောပြောတဲ့ဟိုဒီ platform ပေါ့လေဒီ internet ပေါ်မှာရေးမလားပုံနှိပ်မှာဟိုစောစောမှာဖော်ပြမလား radio မှာလောက်မလား TV မှာလောက်မလားအဲ့ဒီ platform ကလည်းအကန့်အသတ်ကြီးရှိလာတဲ့သဘောရှိတယ်ပုံနှိပ်ဆိုရင်တော့ပိုဆိုတော့ပေါ့နော်ဟို internet မှာတော့ဟိုဒီ site ကိုပိတ်ထားတယ် block လောက်ထားတယ်ကြော်ရတယ်နောက်တော့ဒီဟာကဘယ်သူရေးတာလဲဘယ်သင်းဌာနလဲဆိုတဲ့ဟာမျိုးကိုဒီသတင်းထွက်လာပြီးတဲ့နောက်မှာအဲ့ဒီမျိုးမှာရှိတဲ့အဲ့ဒီရက်ွက်မှာရှိတဲ့အဲ့ဒီ data မှာရှိတဲ့သတင်းတော့ဒီကိုထပ်ဆောင်ကြည့်တော့ဟိုစစ်စစ်မင်းမြန်တာတွေ PR ပြတာတွေလောက်တော့ ဆိုတော့တင်ပြတဲ့ဟာမှာလည်းအဲ့ခက်ခဲတယ်ရှိတယ်ဆိုတော့ဟိုလောလောဆယ်သွားသွားမိကုန်းကိုတဲ့ဖြေရရင်တော့အရင်လုံးကဟိုတရားရန်လုံးလောက်လုံးနိုင်ခဲ့တယ်လို့ပြောရင်အခုလုံးနိုင်တဲ့ဟာကအချက်လက်မှန်နဲ့ဒီအခြေအနေကိုတကယ်နားလည်အောင်ပြင်ပြနိုင်တဲ့ဟာကကျွန်တော်အမြင်ပေါ့လေကျွန်တော်ကဖြတ်ချက်ဆို40ရာနှုန်းထက်မကူဘူးပေါ့နော
်
အရင်းကြီးအတွက်ဒီကတော့အပုတ်ကြီးကတော့အများကြီးရှိတယ်ဒါပေမဲ့တကယ်ဒီဖြစ်ပျက်ကိုတကယ်နားလည်ဖို့ဒီအချက်လက်တွေကိုသိဖို့ဒီအချက်လက်ကိုခင်ဗျဖြစ်ဖို့ဆိုရဲခွင့်လန်းကတော့ကျွန်တော်ထင်တယ်40ရာနှုန်းလောက
်
ပဲရှိရတယ်ပေါ့နော်60ရာနှုန်းလောက်ရော့ပါတယ်လေကျွန်တော်တော့
ဆိုတော့
ကျွန်တော်အမြင်ပြောတော
့ဟုတ်ကဲ့ခင်ဗျတို့ပြောရင်လည်းကျွန်တော်ကောင်းတော့မှတွေးဝင်တာဘာလဲဆိုတော့ထက်ဝက်အောက်ဟလာတည်င်းကိုတကယ်ဖြစ်ပျက်နေတဲ့ဟာကိုလုံးစိပတ်စိပေါ့နော်စီစီငူးငူးတင်ပြနိုင်တဲ့ရာဂိုင်းလုံးကထွက်ဝက်အောက်ယော့နေသွားတဲ့အခါကျတော့ဟလာသတင်းမီဒီယာရဲ့အဓိကအလုပ်တာဝန်တစ်ခုဖြစ်တဲ့ဟလာတိုင်းသူပြည်သားတွေနိုင်ငံသားတွေ informed citizen အချက်လက်တွေအကုန်ရပြီးတော့မှန်ကန်တဲ့ဆုံးဖြတ်ချက်တွေဒီအချက်လက်တွေပေါ်မှာမှန်ကန်တဲ့အချက်လက်တွေပေါ်မှာအခြေခံပြီးတော့ဟလာတိုင်းပြည်ရဲ့ရေးရာတွေနဲ့ပတ်သက်ပြီးတော့မှန်ကန်တဲ့ဆုံးဖြတ်ချက်တွေချနိုင်ဖို့ရမှာအများကြီးထိခိုက်သွားနိုင်ချေရှိတယ်လို့ကျွန်တော်အဲ့လိုအတွေးဝင်မိပါတယ်ကိုမြင့်ကျော်ဘယ်လိုသဘောရလဲ
အော်မှန်ပါတယ်အခုကလူဒုကလည်းတစုံတရာဖြစ်ဖြစ်တယ်ဆိုတော့အဲ့ဒါနဲ့ပတ်သက်တဲ့ဟာတကယ်အချက်လက်တွေဟိုဟလာဟိုမှန်ကန်တဲ့အချက်လက်တွေဟိုမတူတဲ့ရှုထောင့်တွေဟိုမတူတဲ့အမြင်တွေအဲ့လိုဟာမျိုးတွေနောက်ပါတော့ဟိုဒီဟာနဲ့ပတ်သက်တဲ့ကဲဖြတ်ချက်လိုမျိုးတွေပေါ့နော်ဟိုသက်ဆိုင်နားလေအဲ့ဒါမျိုးတွေရဖို့ကတော်တော်ကိုခက်ခဲသွားတယ်ဟိုမပြောရေးမဆိုရေးကြတော့ပေါ့နော်ဥပမာအခုကျွန်တော်ဒီကိစ္စပြောရဲဆိုရင်တော့ကျွန်တော်လည်းဒါဟိုအနေချင်းစဉ်းစားပြီးတော့ဟို
risk
ကိုစဉ်းစားပြီးပြောကြတဲ့ဒီဟာချက်စဉ်းစားချက်ဆိုအနေနဲ့များရှိတယ်ဆိုတော့အဲ့ဒီအနေအထားမျိုးမှာစောစောပြောတဲ့လူလူပြိတက်စီအမြင်အစီကိုရောက်ဖို့ကပို့ပြီးတော့နေပါသွားတဲ့သဘောရှိတယ်ဒီအချိန်မျိုးအောက်မှာတော့ဟိုထိခိုက်ခံစားရတာလူလူလည်းထိခိုက်ခံစားရတယ်နောက်ဒီအဖြစ်အပျက်မှာတက်ဆိုင်ရပါဝင်နေတဲ့သူတွေအားလုံးလည်းထိခိုက်ခံစားရတာပဲသို့တော့တခါလေမှာကိုတိကျင်တဲ့ကိုကြားကျင်တဲ့ဟာကိုကိုကြားနေရလို့ဟိုဝမ်ဟိုကျင့်တတ်တာတစ်ပိုင်းပေါ့နော်ဒါပေမဲ့အဲ့ဒီဟာကမှန်ကျင်လဲမှန်မယ်မှားကျင်လဲမှားမယ်တခါလေမပြည့်စုံတာလဲဖြစ်နေမယ်ဆိုတော့အဲ့ဒီအခြေအနေမျိုးကိုရောက်နေတယ်ပေါ့နော်ကျွန်တော်တို့ကတော့
ဆိုတော့ကိုမင်းကျော်အဲ့လိုပြောနေတယ်ကျွန်တော်ကောင်းတော့မှာတစ်ဆက်သေးမိကွန်းပေါ်တော်ကပါလဲဆိုတော့ဟလာတစ်ဖက်မှာကြတော့လဲပဲဒီအနာသိစစ်ကောင်စီကနေပြီးတော့ထုတ်တဲ့ဒေနေကိုရေးလို့အွှင်းလို့ဆိုပြီးတော့ဝေဖန်ကြတာတွေရှိပါတယ်အခါစစ်ကောင်စီရဲ့တင်းနာရှင်လင်းမှုကိုတက်မလားမတက်ဘူးလားဆိုတော့မှအခြေတင်ဖြစ်ခဲ့ဘူးလားဘုမင်းကျော်ကိုယ်တိုင်လည်းသိပါတယ်ဆိုတော့ကဒီစစ်ကောင်စီကထုတ်တဲ့တင်းတွေကိုတင်းနာတွေကနေပြီးတော့ဟလာပြန်ပြီးတော့ရေးသားထုတ်လို့နေကြတဲ့ပုံမှာဘုမင်းကျော်ဘယ်လိုယူဆပါသလဲဒါတွေနဲ့ပတ်သက်တဲ့ဝန်ထမ်းချက်တွေပေါ်ရောဘယ်လိုများမြင်မိပါသလဲဆိုတော့နောက်တစ်ဆက်တည်းမှာပဲဟလာဒီလိုအခြေအနေမျိုးမှာမြန်မာနိုင်ငံရဲ့လက်ရှိအခြေအနေမျိုးမှာဟလာတင်းဆိုတာဘယ်မှရှိရဘူးပဲအားလုံးရဲ့အသံတွေကိုတဏ္ဍာတတယထာဘူတာကြာကြာလက်မလိုက်ဖင်းနဲ့ဈေးသားဖော်ပြထုံလင်းရမယ်ဆိုရယ်ဒီသတင်းမီဒီယာရဲ့အဓိကစီမင်းစည်းကမ်းတွေကတခုပေါ့နော်ဒီစီမင်းစည်းကမ်းကိုရောဆက်ပြီးတော့ဂိုင်ဆွဲလှုပ်ဆောင်ဖို့တင့်မတင့်ဆိုရယ်အမြင်ပေါ်မှာရောကိုမြင့်ကျော်ဘယ်လိုများတုံ့ပြန်မိတယ်
ဟုတ်ဟိုကျွန်တော်အမြင်ပြောရရင်တော့ဟုတ်လား professional နေပြန်လို့ခေါ်ရဲပေါ့နော်ဒီဟိုဒီတင်းအလုတ်ဆိုတဲ့ဟာကဒီတင်းပညာတင်းအလုတ်တင်းသမားရဲ့ဝတ္တရားတင်းသမားရဲ့တာဝန်ဝတ္တရားပေါ့လေအဲ့ဒီအပေါ်မှာရက်တီကင်ဆွဲမယ်ဆိုရင်တော့ဘယ်မလိုက်ရဘူးဆိုတဲ့ဟာကအခုချိန်မှာလည်းကင်ဆွဲရမှာပဲပေါ့နော်ဒါကျွန်တော်ရဲ့ဟိုအမြင်ဒါပေမဲ့ဒီဟာကအခုချိန်မှာလူကြိုက်နေနေမဲ့သဘောလေဟိုကျွန်တော်တို့နားလဲတယ်ဒါလည်းသိတယ်အခုချိန်မှာဘာလဲဆိုတော့ဟိုဒီနိုင်ငံရေးရဲ့ဟာလားဒီဟာကိုဟိုမီဒီယာကဒီဘက်ကိုကင်ဆယ်ရမယ်ဆိုတဲ့ယူဆရလည်းရှိတယ်။ဒီဟာကဟိုတူးချင်းဟိုစိတ်ဆန္ဒတွေလည်းဟိုခံစားချက်တွေရှိတာလည်းကျွန်တော်တို့နားလည်တယ်။နောက်တစ်ဖက်မှာဟိုဒီဝါရဖြန့်ချီရေးလို့ဟာမျိုးကဒီချိန်မှာဟိုအားလုံးဘက်ပေါင်းစုံကဟိုလှုပ်ကြမှာပဲပေါ့နော်။သို့တော့မီဒီယာကဒီမီဒီယာရဲ့ဟိုအတတ်ပညာမီဒီယာရဲ့ရည်ရွယ်ချက်စောစောပြောတဲ့ဟိုပြည်သူတွေရှုတော့မှန်ကန်တဲ့အချက်လဲတိကျတဲ့အချက်လဲအဲ့ဒီဟာမျိုးတွေ ਨੇ ပေးဖို့ဆိုတဲ့ဟာကိုတော့ဒီစံကိုတော့ဟိုဒီအချိန်မှာလဲဟိုပြောင်းလဲဖို့တော့မသင့်ဘူးလို့မြင်တယ်ပြောင်းလဲသို့တော်လဲဟိုယူဆချက်တွေဟုတ်လားတိမ့်ညွတ်မှုတွေဟိုနင်းနီးဘယ်လိုကောင်းလဲရေးနာတော့တိမ့်နာတော့ဒါတွေကတော့ရှိမှာပဲပေါ့နော်အဲ့ဒါမျိုးကတော့နားလဲတယ်သို့တော်အချက်လက်အပြင်တော့ဟို ဟိုတိကိုရောဟိုတိခွဲလုံးလို့မရတယ်တိကိုနှင်းလဲလုံးလို့မရဘူးပေါ့နော်ဒါကတော့သတင်းစာပညာမှာဒီဟာကိုဒီကိန်းကနန်းနေဒီအချက်လက်တွေမှန်တဲ့ဟာဟိုအချက်လက်ကိုပြောင်းနေတာတွေအချက်လက်တွေကိုဖုံးကွယ်တာတွေလိမ်နေတာတွေဒါတွေကတော့သတင်းစာပညာကတော့ဟိုခွင့်မပြုသေးတော့ဟိုခံစားချက်တွေနဲ့ဟိုလာနီးစပ်တာတို့ဟိုဒီဘက်ကိုကြိုက်နေတတ်တာဒါမျိုးတွေတော့ရှိနေမှာလေဒါလူတွေလောက်ကြတဲ့အပိုင်းပဲမို့
ောက်ပြီးတော့ဆိုပြီးတော့သဘောထားကျွန်တော်ဆက်တည်ပြရစီကျွန်တော်ခုနပထမပိုင်းကဒီစစ်ကောင်စီကထုတ်တဲ့တင်းတွေကိုရေးသားထုတ်လင်းနေတာနဲ့ပတ်သက်ပြီးတော့ဝေဖန်ကြတဲ့ကိစ္စနောက်တစ်ခါဒီစစ်ကောင်စီရေးတဲ့စစ်ကောင်စီကထုတ်တဲ့တရင်တွေကိုရေးတင်လားမရေးတင်ဘူးလားထုတ်လင်းတယ်လားမထုတ်လင်းတယ်ဘူးလားဘုမိကျော်ဘယ်လိုမြင်ပါလဲခင်ဗျာ
ဟုတ်ဟိုတရင်အချက်လက်တွေဟိုဖြစ်နေတဲ့ရွေးတော့ဒီအချက်လက်တွေကိုကိုဟိုစီစစ်ဖို့လိုတာပေါ့နော်စီစစ်ဖို့ဆိုတော့ဒီကပြောတဲ့ကိန်းကနန်းနေမှန်ရလားသူတို့ပြောတဲ့ဒါကိုလှုပ်ဆောင်နေပါပြီဆိုတဲ့ဟာတွေကမှန်ရလားဟိုကိန်းကမမှန်ဘူးဆိုရင်လည်းဒီလှုပ်ဆောင်နေတဲ့ဟာတွေမမှန်နဲ့ဟိုတစ်ဖက်ကဒီအမြေပြင်ဆိုတာလေကိုကတော့ဟိုတွားကြည့်နိုင်တဲ့ဟာမဟုတ်တော့လေဒီဟာဟိုတိတဲ့လူဒီဟာဒီအချက်လက်တွေနဲ့ပြန်ပြီးတော့ဒီလိုတော့ပြောတယ်သို့တော့ဒီဟာကတော့တကယ်အမြေပြင်မှာတော့ဒီလိုဖြစ်နေတာအပြင်မှာတော့ဒီလိုဖြစ်နေတာမဟုတ်ဘူးဒီသဘောမျိုးနဲ့တင်ပြရမှာပဲလို့ကျွန်တော်မြင်တယ်ဟိုပြောတဲ့ဟာတွေအားလုံးဟိုရေးစရာမလိုဘူးပေါ့နော်ဒါသတင်းသမားတွေသတင်းပညာမှာသင်ထားတဲ့အတိုင်းပါပဲဟိုဒီအချိန်မှာတော့အချက်လက်တွေဖြစ်နေတယ်များဒီဟာနဲ့ပတ်သက်လို့ဟုတ်လားဟိုရင်းနေဖြစ်နေပြန်တော့ကိုက platform မပေးပြီးပို့ပေါ့နော်တစ်ဖက်ရဲ့ဟို loud speaker လို့မဖြစ်မိပို့တော့ဒါတော့ရေးကြည့်ပါတယ်ဒါကတော့တရင်သမားရဲ့ကိုဟိုရင်းဟို platform နဲ့ကျင်းဝဆိုင်ရဟောတရင်အတက်ပညာဆိုင်ရဟောဒါကတော့တိတိကျကျမဲ့နောက်လို့ရတယ်ဒီမှာ
ဟုတ်ကဲ့လက်ရှိအချိန်မှာဟလာတရင်ကိုကျွန်တော်တို့ industry ရဲ့စကားနဲ့ဆိုတရင်ကိုစားသုံးသူပေါ့နော်တရင်လောကရဲ့အုံနှုံးမရဆိုတရင်ကိုစားသုံးသူလာမြန်မာတရင်နေလေဆိုတာမြန်မာလူတို့မြန်မာလူတို့ကတရင်ကိုအဓိကကြည်မဲ့ဖတ်မဲ့နားထောင်မဲ့ဆိုတော့မြန်မာတရင်ကိုစောင့်ကြည့်ကြသူတွေနားထောင်ကြသူတွေဖတ်ကြသူတွေမြန်မာနိုင်ငံကတရင်ကိုစားသုံးသူတွေကိုရောလက်ရှိအခြေအနေမျိုးမှာဦးမြင့်ကျော်အနေနဲ့ဘယ်လူများအကြံပေးချင်ပါသလဲတရင်တွေကိုသူတို့ရယူနေရတာနဲ့ပတ်သက်ပြီးတော့သူတို့ရယူနေပုံနဲ့ပတ်သက်ပြီးတော့
ဟောတရင်တွေကိုဘယ်လိုရယူသင့်တယ်လဲဆိုတော့ဒီတည်င်းဌာနတွေအခုလဲဟိုတည်င်းဌာနတွေရက်တဲ့ဌာနတွေလဲရက်ကုန်တာပေါ့နော်အစ်စ်တွေလဲပေါ်လာတယ်ဆိုတော့ဟိုဆိုရှယ်မီဒီယာမှာတော့မျက်စိလဲစရာတွေဟိုထပ်ဖြစ်လာတာပေါ့နော်ဒီအခင်းချင်းကပေးပွိုင်းလာတည်နေနောက်ပိုင်းမှာအခင်းချင်းကမျက်စိလဲစရာတွေဖြစ်လာလဲပုံနည်းတွေလဲရန်နန်းသွားတဲ့ဟာတွေရန်နန်းသွားတယ်ဆိုတော့ဟိုကျွန်တော်အကြံပြုချက်ကတော့တည်င်းတွေကိုတိုက်ဆိုင်စစ်ဆေးပါပေါ့နော်ဟိုနောက်ခုကတော့ကိုနှစ်သက်တာကိုကြားကျင်တာကိုဟိုတင်းတာကြီးပဲမဟုတ်ဘူးနဲ့တခြားသောဟာတွေလည်းအချက်လက်အားဖြင့်ဟိုသူတို့ကောင်းတယ်ဆိုးတယ်ပြောတဲ့ဟာမျိုးတွေပြောတာမဟုတ်ပါဘူးဒီဟာတော့ဒီလိုဖြစ်နေတယ်ဆိုရင်အဲ့ဒီအချက်လက်မျိုးတွေကိုလည်းဟိုအပြန်အလှန်တိုက်ဆိုင်စစ်ဆေးပြီးတော့ယုံကြည်ရတဲ့တည်င်းဌာနဆိုတဲ့ဟာတစ်ခုတည်းတော့မဟုတ်ဘူးပေါ့နော်အဲ့လိုမျိုးမတူတဲ့ဟာမျိုးတွေကိုဟိုစုံအောင်တော့ဟိုဖတ်ရှုပါကြည့်ပါတိုက်ဆိုင်စစ်ဆေးပါလို့ပဲအကြံပြုကြတာပေါ့နော်ဒီအချိန်မှာဆိုရှယ်မီဒီယာကလည်းဟိုမျက်စိလဲစရာရောအမျိုးမျိုးသောဟိုအတုဆိုတာလေဂျင်ညာပြက်တုလိုမျိုးတစ်ခါလေ information တုလိုမျိုးတစ်ခါလေအဟောင်းသောဟိုဗီဒီယိုအဟောင်းနေတဲ့တစ်ခါ letter law လိုမျိုးလောက်တာဟာရောဒါမျိုးတွေအများကြီးဖြစ်နေတော့ဆိုတော့အကြံပေးကြတာတော့တိုက်ဆိုင်စစ်ဆေးပါဟိုမတူတဲ့ဟာတွေကိုဟိုကြည့်ပြီးတော့တိုက်ဆိုင်စစ်ဆေးပြီးတော့ဟိုအချက်လက်ကိုပို့ပြီးတော့ဟိုရှာဖွေပြီးဟိုစဉ်းစားဆုံးဖြတ်ကြပါလို့ပြောနေတာပါဟု
တ်တွေ့လိုက်တာနဲ့ share ခလုတ်လေးကိုအလွယ်တကူမနှိမ်မိဘူးအနည်းဆုံးတော့
ဟုတ်ကဲ
့နှိမ့်ခင်လေးမှာသတိလေးထားကြည့်ဖို့ပေါ့နော
်ဟုတ်ကဲ့ဟိုဒါတော့ဟိုသတင်းမီဒီယာတိနာလည်းမပညာပေးပေါ့နော်ဟိုအချိန်ကတော့အများကြီးလောက်ခကြတုတ်တော့အခုမှတော့ရှားကိစ္စနဲ့ဒီကြောင့်နေတိတ်မပြောနိုင်ကြဘူးပေါ့လေ
ဟုတ်ပါရဲ့ခင်ဗျာဦးမြင့်ကျော်ချိန်ပေးပြီးတော့ဘုလို့ဖြေချပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခုနပြောသလိုပါပဲကိုကြားကျင်တာမဟုတ်ဘူးဆိုရင်ဝေဖန်ခံရမဲ့အလားအလာရှိတဲ့ဂျားတွေကအခုလိုဖြစ်တင်ဖြစ်ထိုက်တဲ့ရှိတင်ရှိထိုက်တဲ့အခြေအနေနော်အမှန်တိုင်းကိုရှင်းပြပြပြပြီးတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးပါကျွန်တော်လည်းကျေးဇူးတင်ပါခင်ဗျာ
ကိုကျော်ကျော်သိန်းတင်ဆက်တဲ့အင်္ဂါညဆွေးနွေးခန်းအစီအစဉ်ပါရှင်အမေရိကန်အစိုးရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါရမယ်ရှင
်။အမေရိကန်ပြည်ထောင်စုဟာကမ္ဘာတဝန်းကိုဗစ် -19 ကပ်ရောဂါကာကွယ်ရေးအတွက် ဥဆောင်ကူညီဖို့တန်တိုက်ထံချမှတ်ထားပါတယ်။ဒီကနေ့အထူးကာကွယ်ဆေးတန်း130ကျော်ကိုကဘာတဝမ်းဖြန့်ဖြူးခဲ့ပြီးနောက်ထပ်နိုင်ငံ100ကျော်အတွက်ကာကွယ်ဆေးတန်း900ကျော်ပံ့ပိုးဖို့စီစဉ်နေပါပြီ။ဒီကာကွယ်ဆေးတွေကိုနှောင့်ကြိုးမဲ့လှူဒါန်းတာဖြစ်ပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါ သောမတ်စ်ဂရင်းဖီးလ်မကြာခင်ကတွားရောက်ခဲ့တဲ့ထိုင်းနိုင်ငံခီးစဉ်အတွင်းအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံမှာအကြမ်းဖက်နှိပ်စက်မှုတွေကြောင့်ထွက်ပြေးလာသူတွေအပါအဝင်စာနာမှုအကူအညီလိုအပ်နေသူတွေအတွက်ဒေါ်လာတန်90ကျော်ထောက်ပံ့မယ်လို့ကြေညာလိုက်ပါတယ်။ဒါအပြင်ထိုင်းနိုင်ငံရဲ့ COVID-19 ရောဂါကာကွယ်တိုက်ဖျက်ရေးအတွက်ဒေါ်လာ5သန်းကူညီမှာဖြစ်တယ်လို့အမေရိကန်နိုင်ငံကြ ాయి ဝန်ကြီးဌာနပြောခွင့်ရ Net Price ကအခုလိုပြောပါတယ
်။ This funding comes at a critical pointof rising humanitarian needs and will help
COVID-19 ကရောဂါကြောင့်ထိခိုက်နစ်နာမှုတွေနဲ့ရင်ဆိုင်နေရတဲ့ထိုင်းနဲ့မြန်မာနိုင်ငံပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေအရေးတကြီးလိုအပ်နေချိန်မှာအခုလိုအကူအညီပေးတာဖြစ်ပါတယ်လို့ပြောသွားတာပါဒီထပ်ဆောင်ပေးတဲ့ရန်ပုံငွေဒေါ်လာ5သန်းကိုထိုင်းကျန်းမာရေးဝန်ထမ်းတွေကိုဗစ်ကာကွယ်ဆေးထိုးတဲ့စီမံကိန်းကိုပံ့ပိုးမှာဖြစ်တယ်လို့ကိုဗစ်ရောဂါတိုက်ဖျက်ရေးအားထုတ်ကြိုးပမ်းနေကြသူကျန်းမာရေးဝန်ထမ်းတွေစွမ်းဆောင်ရည်မြင့်မားရေးအတွက်အထောက်အကူပြုဖို့လည်းပါဝင်ပါတယ်။ရန်ပုံငွေဒေါ်လာတန်း90ဦးတော့လူမှုဒုက္ခအကျပ်အတဲတွေရင်ဆိုင်နေရတဲ့မြန်မာပြည်သူတွေအတွက်ပံ့ပိုးမှာဖြစ်တယ်လို့သံအမတ်ကြီး Thomas Greenfield ကပြောပါတယ်။စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအကျန်းဖက်နှိပ်စက်မှုတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးကြရတဲ့ဒုက္ခသည်တွေကိုလည်းပံ့ပိုးဖို့ဖြစ်ပါတယ်။လူလူချင်းစာနာမှုအကူအညီဒေါ်လာတန်း90ကိုနိုင်ငံတကာနဲ့အစိုးရနဲ့မသက်ဆိုင်တဲ့မိဖက်ပရဟိတအဖွဲ့အစည်းတွေအားတဆင့်ဒုက္ခရောက်နေတဲ့မြန်မာပြည်သူတွေအတွက်ဓာတ်ရိုက်ထောက်ပံ့မှာဖြစ်ပါတယ်။ထိခိုက်လွယ်ချို့တဲ့သူတွေပြည်တွင်းအိုးအိမ်ဆုံးခွာတိမ်းရှောင်နေရသူတွေအပါအဝင်ဒုက္ခသည်9သိန်းကျော်အတွက်အရေးပေါ်စာနာရိတ်ခါပိုင်ဆိုင်မှုအကာအကွယ်ပေးရေးအမိုးအကာကျန်းမာရေးရေနဲ့မိလာတန့်ရှင်းရေးတကူရေးတန့်စင်မှုစတဲ့လိုအပ်ချက်တွေအတွက်ဒီရန်ပုံငွေကိုသုံးဆွဲမှာဖြစ်ပါတယ်။အထူးသဖြင့်ထိုင်းမြန်မာနယ်စပ်ဒေသတကြောခိုလှုံနေကြတဲ့အကူအညီလိုအပ်နေသူတွေကိုကူညီနေကြတဲ့ထိုင်း NGO တွေနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းပေးမှာဖြစ်တယ်လို့ကိုဗစ်ရောဂါကာကွယ်ရေးအတွက်လည်းအထောက်အကူဖြစ်စေပါတယ်လို့တန်အမတ်ကြီး Thomas Greenfield ရှင်းပြပါတယ်။အလှရှင်တခြားနိုင်ငံတွေအနေနဲ့လည်းစာနာမှုအကူအညီရေးပေါ်လိုအပ်နေတဲ့မြန်မာပြည်သူတွေအတွက်ရရောစွာပံ့ပိုးပေးကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းနေပါတယ်။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ထိုင်းနိုင်ငံအပြင်ကမ္ဘာတစ်ဝှမ်းလုံးကပ်ရောဂါအဆုံးသတ်ဖို့အတွက်ကိုဗစ် -19 ရောဂါတိုက်ဖျက်ရေးမှာအမေရိကန်ပြည်ထောင်စုနဲ့အတူအင်တိုက်အားတိုက်ပူးပေါင်းဆောင်ရွက်ကြပါလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါ သောမတ်စ် ဂရင်းဖီးလ်ထမှန်တိုက်တွန်းလိုက်ကြပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင
်ဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကိုအောင်လင်းကပြပြမှာပါရှင
်ကမ္ဘာစီးပွားရေးထိပ်တန်းနိုင်ငံပေါင်း20 G20 ဖွဲ့ကအစိုးရခေါင်းဆောင်တွေဝန်ကြီးတွေရဲ့အင်္ဂါနေ့ online ဆွေးနွေးပွဲအတွင်းအာဖဂန်နစ္စတန်နိုင်ငံအတွက်ငွေကြေးထောက်ပံ့ကူညီဖို့သဘောတူလိုက်ကြပါတယ်။တာလီဘန်နဲ့အုပ်ချုပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအချက်အလက်နဲ့ကြိုးပမ်းမဲ့အနေနဲ့ရင်ဆိုင်နေရကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကသတိပေးလိုက်ပြီးနောက်မှာပဲ G20 ဖွဲ့ဝင်တွေတွေ့ဆုံကြတာပါ။ဥရောပသမဂ္ဂ EU ကတော့အာဖဂန်နစ္စတန်နိုင်ငံမှာစာနာမှုဆိုင်ရာအချက်အလက်နဲ့စီးပွားရေးလူမှုရေးပြဿနာကြီးတွေမကျုံအောင်ဒေါ်လာ1.5 ဘီလီယံထောက်ပံ့မဲ့အကြောင်းထိပ်တန်းစီးပွားတွေမှာကြေညာသွားခဲ့တာပါ။အမေရိကန်တပ်တွေရုပ်သိမ်းပြီးနောက်ပိုင်းလူသားချင်းစာနာမှုဆိုင်ရာအချက်အလက်တွေနဲ့ရင်ဆိုင်နေရတဲ့အာဖဂန်နစ္စတန်နိုင်ငံရဲ့ဦးစားပေးမှုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းကမ္ဘာစီးပွားရေးထိပ်သီးနိုင်ငံတွေနဲ့အွန်လိုင်းတွေ့ဆုံဆွေးနွေးရမှာပြောဆိုခဲ့တဲ့အကြောင်းသမ္မတအင်ဂျီရောကအင်ဂါနေ့မှာပဲပြောဆိုထားပါတယ်။ဆီယနာသိမ်းပြီးနိုင်ငံရေးမတည်မငြိမ်အခြေအနေနဲ့ကြုံနေရတဲ့မြန်မာနိုင်ငံကနေလုပ်ငန်းတွေအားလုံးရပ်ဆိုင်ပြီးဒီနှစ်ကုန်ပြန်ရောက်သိမ်းမယ်ကြောင်းဗြိတိန်အမေရိကန်စီးပွားကြီးလုပ်ငန်းကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာရေရှည်စီးပွားရေးအလားအလာပေါ်မှာတုံ့တက်ပြီးလုပ်ငန်းတွေအားလုံးကိုရပ်ဖို့ဆုံးဖြတ်လိုက်တာဖြစ်တဲ့အကြောင်းလဲကုမ္ပဏီကရိုက်တာသတင်းဌာနကိုပြောဆိုလိုက်တာပ
ါကိုအောင်လင်းဦးပါရှင်တရင်ချင်းချုပ်ကိုပြောပြသွားတာပါဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နေ့နဲ့6နာရီကနေ9နာရီထိဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်ခဲ့တာပါရှင်ညပိုင်းရုပ်သံနဲ့ဒီရေဒီယိုအစီအစဉ်ကိုတော့ မြန်မာစံတော်ချိန်ည9:00ကနေ10:00အထိတင်ဆက်မှာမို့စောင့်မျှော်နားဆင်ကြပါဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုရဲမော်ပါရှင်အတန်ဖန်းအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ရုပ်တံအင်ဂျင်နီယာကတော့ Darius Smith ပါရှင်ကျမကအင်ဂျင်နီယာမှာ VOE မြန်မာပိုင်းအစီအစဉ်ကတင်ဆက်နေတဲ့အစီအစဉ်တွေကိုတိုက်ရိုက်ကြည့်ရှုနားဆင်အားပေးကြတဲ့အတွက်ကျေးဇူးထူးတင်ပါတယ် BND ရဲ့တွေ့တော်ကနေကြင်ွေးကြပါစီရှင်